Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာ VOA American တိုင်းရဲ့2014အောက်တိုဘာလ22ရက်အင်္ဂါနေ့ညဘက်အစည်းအဝေးကို Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00အထိလိုင်းနိုမီတာ2425 3251နဲ့လိုင်းလတ်190တို့ကနေတိုက်ရိုက်တင်ဆက်နေပါပြီကျွန်တော်ညောင်ဝင်းအောင်ပါခင်ဗျာ
ကျွန်တော်တော့အောင်ပါဒီကနေ့ညဘက်ထူးခြားတဲ့သတင်းတွေကတော့အီဘိုလာရောဂါကာကွယ်ဆေးသစ်ကိုမကြာခင်မှာစတင်ဆန်းသက်သုံးဆွဲနိုင်လိမ့်မယ်လို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ချုပ်ကပြောဆိုလိုက်တာနောက်ရွေးကောက်ပွဲဆိုင်ရာကိစ္စတွေနဲ့ပတ်သက်ပြီးအပြောင်းအလဲလုပ်မှာမဟုတ်ဘူးလို့ဟောင်ကောင်အာဏာပိုင်တွေကပြောဆိုလိုက်တဲ့အကြောင်းသတင်းတွေကိုဒေါ်သိန်းကြီးထိုင်းနဲ့အတူတင်ဆက်ပေးပါပါကိုညောင်ဝင်းအောင်ရေ
ဟုတ်ကဲ့ပါခင်ဗျာ IS မွ슬င်စစ်သွေးကြွတွေကိုစန့်ကျင်တိုက်ခိုက်မှုအပေါ်အမေရိကန်ရောအီရန်နိုင်ငံကပါထောက်ခံကြိုးစားနေကြပါတယ်
Every country in the region is opposed to Daesh without exception.
American နိုင်ငံသား Winnie John Kerry ပြောဆိုသွားတာပါ။ဒီအကြောင်းနဲ့အတူ Ebola ရောဂါဆွဲကပ်ပေမဲ့အသက်ပြန်ရှင်တဲ့အခြေအနေနဲ့လူအခွင့်အရေးချိုးဖောက်ခံရတဲ့တောင်ကိုရီးယားကမြန်မာလူသမားတွေအကြောင်းကိုလည်းတင်ဆက်ပေးဦးမှာပါ။အဲ့ဒါအပြင် American နိုင်ငံကြီးအကြောင်းဒီကောင်းစရာတိုက်ရိုက်လေလိုင်းစတဲ့အပတ်စဉ်ကဏ္ဍတွေကိုလည်းနားဆင်ရဖို့ရှိပါတယ်။ဒီအကြောင်းတွေမတိုင်ခင်အခုတော့ထိပ်တန်းအောင်နိုင်ငံတကာသတင်းတွေကိုကိုအောင်နဲ့မတ်တင်ကြီးထိုက်တို့ကအစီရင်ခံပါလိမ့်မယ်ခင်ဗျာ
IS Islamic စစ်သည်ကြွားရီနဲ့ Kurdish တပ်ဖွဲ့တွေကြားစီးရီးယားနယ်စပ်ကဘာနီမြို့မှာဒီကနေ့တိုက်ပွဲတွေအပြင်းထန်ဆက်ဖြစ်နေပါတယ်ကဘာနီမြို့ကောင်းကင်မှာတိုက်ပွဲတွေကြောင်းလို့ယူဆရတဲ့မိဂိုလုံးကြီးတွေထွက်ပေါ်ထွက်လာတာကိုတူရကီနိုင်ငံဘက်ချမ်းကလည်းတွေ့မြင်နေကြရပါတယ်ကဘာနီမြို့ကိုခုခံတိုက်ခိုက်နေတဲ့ Kurd တပ်ဖွဲ့တွေကိုကူညီဖို့အတွက် Iraq Kurd တပ်ဖွဲ့တွေသူတို့နယ်စပ်ကိုဖျက်ပြီးစီးရီးယားနိုင်ငံနဲ့ဝင်ဖို့ကူညီခဲ့တယ်လို့တူရကီကတင်လာနေမှာပြောထားပါတယ် Kurd တပ်ဖွဲ့တွေအတွက်လက်နက်ခဲယမ်းမီကြောက်တွေကို American ပြည်ထောင်စုကပထမဆုံးအကြိမ်ဖြစ်ကျောင်းကနေချပီးပြီးနိုင်ပိုင်းကြမှာပဲတူရကီနိုင်ငံသားရေးဝန်ကြီးမက်ဖလက်ကာဗူဆိုဂလူကအကူအညီပေးနေတဲ့ကိစ္စကိုပြောပြတာပါကိုဘာနီမြို့တွင်ပတ်ပတ်လည်မှာအမေရိကန်ဥဆောင်တဲ့ညွန်ပေါင်းအဖွဲ့ကလေကြောင်းကနေသတင်းပတ်တော်ကြားတိုက်ခိုက်ပြီးတနင်္လာနေ့နေ့မှာတော့လက်နက်ခဲယမ်းမီးကြောက်တွေချပီးခဲ့ပါတယ်ကိုဘာနီဒေသကအများစုဖြစ်တဲ့စီးရီးယားဒုက္ခသည်တွေကိုတူရကီဘက်နယ်စပ်နာကအရင်မာရက်ဆန်ဒုက္ခသည်ကမ်းမှာနေရာချပီးထားပါတယ်ခင်ဗျာ
ယူကရိန်းရှေ့ပိုင်းမှာဒီနှစ်အတွင်းလူခွင့်ရေးချိုးဖောက်မှုတွေနဲ့ဆေးရဆိုးမှုတွေဖြစ်ခဲ့တယ်လို့အဓိကနိုင်ငံတကာစောင့်ကြည့်ရေးအဖွဲ့ကြီးနှစ်ခုကစွပ်စွဲလိုက်ပါတယ်။ယူကရိန်းရှေ့ပိုင်းမှာရုရှားလိုလားသူခွဲထွက်ရေးသမားတွေနဲ့အစိုးရတပ်တွေကြားထိတ်ထိတ်တွေ့ခဲ့ကြတဲ့အေဘီလာကစလို့လူပေါင်း 3,500 ရို့တည်ဆုံးခဲ့ရပြီးဖြစ်ပါတယ်။နှစ်ဖက်စလုံးတို့ကတရားဥပဒေပေါင်းကိုကျော်ပြီးတပ်ဖြတ်မှုတွေကျူးလွန်ခဲ့ကြတယ်ဆိုတာကိုခိုင်ခိုင်မာမာပြသနိုင်မဲ့တက်တဲ့အထောက်အထားတွေရှိတယ်လို့နိုင်ငံတကာအခွင့်အရေးလှုပ်ရှားမှုအဖွဲ့ကြီး Amnesty International ကတင်းလာနေမှာအစီရင်ခံစာထုတ်ပြန်ခဲ့တာပါဒီထဲကတခုမှဆိုရင်စုံစမ်းစစ်ဆေးရေးမှုတွေကအလောင်းကိုလောင်းအစုလိုက်အပြုတ်လိုက်မြုပ်နှံထားတာကိုတွေ့ရှိခဲ့ပါတယ်ဒီသေဆုံးသူတွေထဲက5ဦးတို့ကတော့ရုရှားလိုလားသူခွဲထွက်ရေးသမားတွေရဲ့တိုက်ခိုက်မှုအတွင်းသေဆုံးခဲ့တာဖြစ်ပုံရပြီးနောက်4ဦးတို့ကတော့ယူကရိန်းအစိုးရတပ်တွေဥပဒေဘောင်ကျော်ပြီးစီရင်ခဲ့တဲ့အနေအထားတွေတွေ့ရပါတယ်ယူကရိန်းရှေ့ပိုင်းမှာသတင်းတပတ်ကြားစုံစမ်းစစ်ဆေးမှုအပြီးရုရှားလိုလားသူခွဲထွက်ရေးသမားတွေနဲ့အစိုးရတပ်တွေကြားတိုက်ခိုက်မှုတွေမှာအစုလိုက်ပြုံလိုက်ပောက်ကွဲစေတဲ့လက်နက်တွေကြဲကြဲပြန့်ပြန့်သုံးတဲ့အထောက်အထားတွေကိုလည်းလူခွင့်ရေးစောင့်ကြည့်မှုအဖွဲ့ Human Rights Watch ကတင်းလာနေမှာထုတ်ဖော်ပြောဆိုပါတယ်။ဒုံးကျည်တွေကိုဘယ်ဘက်ကသုံးခဲ့တယ်လဲဆိုတာကိုတော့နိုင်ငံတကာစောင့်ကြည့်ရေးအဖွဲ့ကြီးအနေနဲ့မဆုံးဖြတ်နိုင်ပါဘူး။ဒါပေမဲ့လည်းခွဲထွက်ရေးသမားတွေအကောင်ရာ Donetsk မြို့ပေါ်ကိုအစုလိုက်ပြုံလိုက်ပောက်ကွဲစေတဲ့ဘုံးတွေနဲ့အတော်များများတိုက်ခိုက်ခဲ့တဲ့အပေါ်မှာတော့ယူကရိန်းအစိုးရတပ်မှတာဝန်ရှိတယ်ဆိုတာကိုတက်တဲ့အထောက်အထားတွေကပြသနေတယ်လို့အဖွဲ့ကြီးကထပ်လောင်းပြောပါတယ်ရှင်။
တောင်အာဖရိကအပြေးချန်ပီယံအော်စကာပစ်စတိုရီယက်စာသူချစ်သူရီဗာစတင်းကမ်ကိုတနက်နေ့ပြစ်ဒဏ်မှုနဲ့တောင်အာဖရိကတရားသူကြီးတဦးကထောင်ဒဏ်5နှစ်ပြည့်နှံချမှတ်လိုက်ပါတယ်အမှုစဆစ်ချင်းကလေးကဆိုရင်9လနီးပါးကြာပြီးတဲ့နောက်တရားသူကြီးတိုကိုဇိုင်းမက်ဆီပီကပရီတိုရီယာမြို့တရားရုံးမှာဒီကနေ့ပြည်တံချမှတ်လိုက်တာပါပစ်စတိုရီယက်ကိုထောင်ဒဏ်10နှစ်ချတင်တယ်လို့အစိုးရရှေ့နေတွေကပြောပါတယ်ဒါပေမဲ့လည်းသူရဲ့ရှေ့နေအဖွဲ့ကတော့ပစ်စတိုရီယက်ကိုနေအိမ်ကျေကျုပ်3နှစ်နဲ့လူမှုဝန်ထမ်းအလုပ်တွေလုပ်ဖို့ချမှတ်တင်တယ်လို့ရှောက်လဲခဲ့ကြပါတယ်ချင်းတစ်ဖက်စလုံးဖြတ်ခံထားရတဲ့ပစ်စတိုရီယက်ဟာထောင်ထဲမှာအခက်ခဲတွေ့နေတဲ့အကြောင်းကိုလည်းသူ့ရှေ့နေတွေကရှောက်လဲပေမဲ့တရားသူကြီးကတော့အချင်းဦးစီးဌာနဟာအထူးလိုအပ်ချက်ရှိသူအကျဉ်းသားတွေကိုထောင်ထဲမှာကောင်းကောင်းထိမ့်သိမ်းစောင့်ရှောက်နိုင်နေဆိုတဲ့အခြေအနေပေါ်ကျင့်တဲ့အတွက်အဲ့ဒီလျှောက်လဲချက်ကိုပယ်ချခဲ့ပါတယ်2013ခုနှစ်ဖေဖော်ဝါရီလတုန်းက ပစ်စတိုရီယပ်စ်ဟာပိတ်ထားတဲ့သူရင်ရေချိုခန်းတကားကိုတနက်နေ့ပြစ်တာကြောင့်စတင်ကမ်သေဆုံးသွားခဲ့တဲ့အတွက်တာဝန်ရှိတယ်ဆိုပြီးပြီးခဲ့တဲ့လမှာစီရင်ချက်ချခံထားရပါတယ်။သူကတော့အိမ်ထဲကိုညဘက်လူဝင်နေတယ်လို့ထင်ပြီးပြစ်တာလို့ရှောက်လဲပါတယ်။ Olympic အပြေးသမားပစ်စတိုရီယပ်စ်ဟာပိုးပြီးပြင်းထန်တဲ့လူသတ်မှုဆွဲချက်တွေနဲ့ရင်ဆိုင်ရပေမဲ့စတင်ကမ်ကိုရည်ရွယ်ချက်ရှိရှိပြစ်တက်ခဲ့တယ်ဆိုတာအစိုးရရှေ့နေတွေကသက်သေမပြနိုင်ဘူးလို့တရားသူကြီးမစီဘာကဆုံးဖြတ်ခဲ့ပါတယ်ခင်ဗျာ။
အီဘိုလာရောဂါကာကွယ်ဆေးသစ်ကိုလာမယ့်ဇန်နဝါရီလအတွင်းစတင်သုံးစွဲနိုင်လိမ့်မယ်လို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ချုပ်ကအင်္ဂါနေ့မှာပြောဆိုလိုက်ပါတယ်။ဆေးခန်းတွေမှာစတင်ဆန့်သက်အသုံးပြုမဲ့အီဘိုလာရောဂါကာကွယ်ဆေးသစ်ကိုဥရောပ၊အမေရိကနဲ့အာဖရိကနိုင်ငံတွေမှာစတင်အသုံးပြုဖို့စီစဉ်ထားတဲ့အကြောင်း WHO လက်ထောက်ညွှန်ကြားရေးမှူးဒေါက်တာမာရီယာပေါ့လ်ကီနီကအင်္ဂါနေ့မှာပြောဆိုလိုက်တာဖြစ်ပါတယ်။တကယ်လို့ဒီဆေးဝါးကိုဘေးကင်းစွာသုံးစွဲနိုင်ပြီဆိုရင်တော့အနောက်အာဖရိကမှာဇန်နဝါရီလကစလို့တောင်းနဲ့ချီတဲ့ကာကွယ်ဆေးတွေကိုစတင်သုံးစွဲမှာဖြစ်ပါတယ်။ဒါပေမဲ့လည်းဒီဆေးဝါးကိုဘယ်တော့ကြဲကြဲပြန့်ပြန့်သုံးစွဲနိုင်မလဲဆိုတာကိုတော့ဒေါက်တာကီနီကသတင်းထောက်တွေကိုပြောမသွားပါဘူး။အခုနှစ်အတွင်းလူပေါင်း 4,500 လောက်ကိုသေဆုံးစေခဲ့တဲ့အီဘိုလာဗိုင်းရပ်စ်ကူးစက်မှုကုသပျောက်ကင်းအောင်ဒါမှမဟုတ်ကာကွယ်တားဆီးဖို့ဆေးဝါးကတော့မရှိသေးပါဘူး။တနင်္လာနေ့ထုံးကတော့နိုင်ဂျီးရီးယားမှာအီဘိုလာရောဂါပိုးကင်းရှင်းသွားတဲ့အကြောင်း WHO ကပြောပါတယ်။ဒါပေမဲ့လေကြောင်းကနေဝင်ရောက်လာတဲ့သူတွေကိုစောင့်ကြည့်စစ်ဆေးတာအပါအဝင်တခြားအီဘိုလာရောဂါကာကွယ်ကုသရေးအစီအစဉ်တွေဆက်လက်လှုပ်ဆောင်ဖို့နိုင်ဂျီးရီးယားသမ္မတဂုလတ်ဂျနသန်ကညွှန်ကြားထားပါတယ်ရှင
်။ VOA American အသံညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း 9:00 နာရီကနေ 10:00 နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ58 kHz 5885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
အင်္ဂါနေ့ညဘက်သတင်းများကို VOE ကနေဆက်လက်ကြေညာနေပါတယ်။စနပြကျောင်းသားကောင်းဆောင်တွေနဲ့ဟောင်ကောင်အာဏာပိုင်တွေတွေ့ဆုံခဲ့ပေမဲ့လည်း2019ခုနှစ်ရွေးကောက်ပွဲမတိုင်မီရွေးကောက်ပွဲဆိုင်ရာကိစ္စတွေနဲ့ပတ်သက်ပြီးအပြောင်းလဲလုပ်မှာမဟုတ်ဘူးလို့ပြောဆိုပါရယ်။ဟောင်ကောင်အတွင်းဝန်ချုပ် Carrie Lam ကသုံးမှတ်ကြစနပြမှုကိုရပ်ဆိုင်းဖို့အဖွဲ့မင်ကပြောကြားမှာထည့်သွင်းပြောကြားခဲ့ပြီးဖွဲ့စည်းပုံနဲ့ပတ်သက်ပြီးဆွေးနွေးဖို့ဒါဟာအတားအဆီးတစ်ခုဖြစ်နေတယ်လို့ပြောပါရယ်။ဟောင်ကောင်ရဲ့ဒုတိယအကြီးအကဲဖြစ်သူ Lam ကဟောင်ကောင်ဟာလွတ်လပ်တဲ့နိုင်ငံတစ်ခုမဟုတ်တာကြောင့်ရွေးကောက်ပွဲနဲ့ပတ်သက်တာတွေကိုဆုံးဖြတ်လို့မရနိုင်ဘူးဆိုပြီးတော့လည်းပြောပါရယ်။ဒါပေမဲ့လည်းကိုယ်စားလှယ်လောင်းရွေးချယ်ပေးမဲ့ကော်မတီနဲ့ဆွေးနွေးနိုင်မဲ့အခြေအနေရှိတဲ့အကြောင်းကိုတော့ဟောင်ကောင်အုပ်ချုပ်ရေးမှူး Lian Chang ရင်ကအရေးအမွေပြောကြားသွားပါရယ်။စနပြကျောင်းသားကောင်းဆောင်တစ်ဦးဖြစ်တဲ့ Alex Chang ကကိုယ်စားလှယ်လောင်းရွေးချယ်မှုနဲ့ပတ်သက်ပြီးအစိုးရအနေနဲ့ပြန်မပြင်ဘူးဆိုရင်သူတို့အနေနဲ့ဆန္ဒပြမှုတွေကိုဖျက်သိမ်းမှာမဟုတ်ဘူးလို့ပြောပါရယ်2019ခုနှစ်မှာကျင်းပမဲ့ရွေးကောက်ပွဲအတွင်းရွေးချယ်တင်မြှောက်မယ်ဟောင်ကောင်အုပ်ချုပ်ရေးမှူးနေရာကိုတရုတ်အစိုးရကသူတို့အလိုကျရွေးချယ်ပေးမှာနဲ့ပတ်သက်ပြီးဒါကိုပြောင်းလဲပေးဖို့ဆန္ဒပြသူတွေကလိုလားနေတာပါဟောင်ကောင်အုပ်ချုပ်ရေးမှူးလီယန်ချန်းကြီးနှုတ်ထွက်ပေးဖို့ကိုလည်းဆန္ဒပြသူတွေကတောင်းဆိုနေကြပါတယ်ခင်ဗျာ
တရုတ်နိုင်ငံမှာတည်ထောင်စီရင်မှုအရေးအတွက်က2013ခုနှစ်အတွင်း20ရာခိုင်နှုန်းလောက်ကျဆင်းလာတဲ့သဘောတွေ့ရတယ်လို့အမေရိကန်အခြေစားအခွင့်အရေးအဖွဲ့တစ်ခုကပြောပါရတယ်။2013ခုနှစ်အတွင်းမှာတရုတ်တို့ကခန့်မှန်းခြေလူ2400လောက်ကိုတည်ထောင်စီရင်ခဲ့ပြီးဒီနှစ်အတွင်းမှာလည်းဒီမျှအရေးအတွက်လောက်စီရင်မဲ့ပုံရှိတယ်လို့ဂျူဟွာဖောင်ဒေးရှင်းကတနင်္လာနေ့ထုတ်ပြန်တဲ့အစီရင်ခံစာတစ်ခုမှာဖော်ပြလိုက်တာဖြစ်ပါတယ်။တရုတ်အစိုးရရဲ့တည်ထောင်စီရင်မှုအရေးအတွက်က Amnesty International အဖွဲ့ကြီးကပြောဆိုထားတဲ့ကြံကဘာနိုင်ငံတွေအလုံးရဲ့စုစုပေါင်းတည်ထောင်စီရင်မှုရဲ့သုံးစကျော်ရှိနေတာဖြစ်ပါတယ်။တရုတ်အစိုးရကတည်ထောင်စီရင်မှုကိုနိုင်ငံတော်လျှို့ဝှက်ချက်ဖြစ်ထားရှိတာမို့အခွင့်အရေးလှုပ်ရှားမှုအဖွဲ့တွေအနေနဲ့ဒီတည်ထောင်စီရင်မှုတွေနဲ့ပတ်သက်လို့စုဆောင်ရယူတာမှာတစင်ကြားနဲ့ထုတ်ပြန်တဲ့အစီရင်ခံစာတွေနဲ့အမည်မဖော်ပြတဲ့အရာရှိတွေရဲ့ထုတ်ဖော်ပြောဆိုချက်တွေကိုမှီခိုနေရတာဖြစ်ပါတယ်ရှင်။
ဆိုရကိုဝေဖန်ခဲ့တဲ့ပုဂ္ဂလိကရုပ်မြင်သံကြား TV သတင်းဌာနကိုပါကစ္စတန်ဆိုရကအခုနှစ်အတွင်းဒုတိယအကြိမ်မြောက်ထုတ်လွှင့်ခွင့်ရုပ်သိမ်းခဲ့ပါတယ်။ Panorama လို့ခေါ်တဲ့သတင်းမီဒီယာထင်းချိုရေးအာဏာပိုင်တွေက ARY သတင်းဌာနဟာသူတို့ထုတ်လွှင့်ခဲ့တဲ့ TV အစီအစဉ်တစ်ခုမှာတရားရုံးစနစ်နဲ့ပတ်သက်ပြီးပုတ်ခတ်ပြောကြားခဲ့တာကြောင့် TV ထုတ်လွှင့်ခွင့်15ရက်ရုပ်သိမ်းခဲ့တဲ့အပြင်ဒေါ်လာ 9,900 ပေးဆောင်ဖို့ပြည်ထောင်ချမှတ်ခဲ့ပါတယ်။ရွေးကောက်ပွဲအတွင်းမတမာမှုတွေကျွလွန်ခဲ့တယ်လို့ဆွဆဲထားတဲ့ဝန်ကြီးချုပ် Nawaz Sharif နှုတ်ထွက်ဖို့ ARY သတင်းဌာနရဲ့သတင်းအစီအစဉ်မှာဖော်ပြခဲ့ပါတယ်။လက်ရှိအစိုးရအဖွဲ့ကိုတိုက်ခိုက်လုပ်နေတဲ့ခရစ်ကတ်ကစားသမားဟောင်းအင်မရန်ခန်းနဲ့တရားဟောဆရာတဟီရူခဒရီတို့နဲ့လည်းဒီရုပ်မြင်သံကြားဌာနဟာနှိစက်မှုရှိပါတယ်။လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ Amnesty International ကတော့ပါကစ္စတန်အစိုးရအနေနဲ့ဒါဟာလွတ်လပ်စွာထုတ်ဖော်နိုင်ခွင့်ကိုချိုးဖောက်တာဖြစ်ပြီး ARY TV အစီအစဉ်တွေကိုချက်ချင်းပြန်ထုတ်ခွင့်ပေးဖို့လည်းအရေးအဖွဲ့ကြီးကတောင်းဆိုထားပါတယ်ခင်ဗျာ
။ပြင်သစ် Total ရေနံကုမ္ပဏီကြီးရဲ့အကြီးအကဲဖြစ်သူဟာသူ့ရဲ့ကိုပိုင်ဂျက်လီယင်နဲ့နှင်းရှင်းတဲ့ကားတစီမော်စကိုလေယာဉ်ပြေးလမ်းပေါ်မှာတင်းလာနေနှောင်းပိုင်းကတိုက်မိပြီးတော့ကွယ်လွန်သွားပါတယ်မော်စကိုမြို့တော်အပြည်ပြည်ဆိုင်ရာလေဆိပ်ကနေပဲရစ်မြို့တော်ကိုသွားချိန်မှာလေယာဉ်မတော်တဆမှုဖြစ်ခဲ့တာကြောင့်အသက်63နှစ်အရွယ်ခရစ်စတိုဖာဒီမာဂျရီနဲ့လေယာဉ်ဝန်ထမ်း3ဦးတို့သေဆုံးသွားတာဖြစ်ပါတယ်အသက်မသေးတဲ့နှင်းရှင်ကမောင်းသူဟာဒေသစံတော်ကြီးညတကောင်မတိုင်ခင်တိုက်မိကြတဲ့အချိန်တုန်းကအရက်မူးနေတယ်လို့ရုရှားစုံစမ်းစစ်ဆေးသူတွေကယုံကြည်နေကြပါတယ်ရှင်
The Voice of America, VOA. ထိတန်းရောင်နိုင်ငံကသတင်းတွေကိုကုအောင်နဲ့မတ်တင်ကြီးထိုက်တို့ကကြေညာခဲ့ကြတာပါ။ VOA အခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကိုအင်တာနက်ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာသွားပြီးတော့နားဆင်နိုင်ပါတယ်။အခုတော့နိုင်ငံကသတင်းလွှာတွေနဲ့သတင်းပေးပို့ချက်တွေကိုတင်ဆက်ပါမယ်။IS မွတ်စလင်စစ်သွေးကြွတွေကိုဒေသတွင်းဆန့်ကျင်တိုက်ခိုက်မှုအပေါ်အမေရိကန်ရောအီရန်နိုင်ငံကပါထောက်ခံကူညီပေးနေပါတယ်ဒါပေမဲ့လည်းဆီးရီးယားနိုင်ငံတွင်းမှာတော့ငကိုဖြစ်နေပြီးသားပြည်တွင်းစစ်မှာအီရန်အစိုးရကဆီးရီးယားအစိုးရကိုထောက်ခံပြီးအမေရိကန်ကတော့အတိုက်ခံဒီဘက်ကိုထောက်ခံနေတဲ့အနေအထားရှိတာမို့ဒီကိစ္စဟာတိမ်မွေ့နေနေတဲ့ပြဿနာဖြစ်တယ်လို့ VOA သတင်းတော်စကော့စတန်မြဲ့သတင်းလွှာကိုဦးတန်းလွင်ထွန်းကပြောပြမှာပါ
ဆီးရီးယားနယ်စပ်အနီးမှာပြန်လည်ခြေကုပ်ယူပြီး Daesh လို့ခေါ်တဲ့ ISIS မွတ်စလင်အစွန်းရောက်တပ်ဖွဲ့တွေကိုတိုက်ခိုက်နေတဲ့ Qat ပြည်သူစစ်တွေကိုအမေရိကန်နဲ့အီရန်နိုင်ငံကညွန်ပေါင်းအဖွဲ့၄ချောင်းစစ်ဆင်မှုတွေနဲ့ကူညီပေးနေတာပါဒီတိုက်ပွဲကိုဒေတာရဲမှကြဲကြဲပြန့်ပြန့်ထောက်ခံမှုတွေရှိတယ်လို့အာရဗ်မဟာမိတ်တွေနဲ့တွေ့ဆုံပြီးအမေရိကန်နိုင်ငံသား၏ဝန်ကြီး John Kerry ကပြောပါတယ
် is opposed
ISIS စစ်သွေးကြွတွေဖြစ်တဲ့ Daesh တွေကိုဒေတာရဲမှအားလုံးကဆန့်ကျင်ကြပါတယ်အီရန်၊လက်ဘနွန်၊ဆီးရီးယားနိုင်ငံအတွင်းနဲ့တူရကီ၊အီရတ် sorry အာရေဗီယာပင်လယ်ကွေ့နိုင်ငံတွေစတာတွေအားလုံးကတသဘောတည်းစန့်ကျင်နေကြတာပါ
။ဒါပေမဲ့ဆီးရီးယားနိုင်ငံထဲမှာတော့ ISIS အဖွဲ့ကိုစန့်ကျင်နေတဲ့ဘယ်အဖွဲ့ကိုကူညီပေးရမလဲဆိုတာတဲတဲကွက်ကွက်တိတ်မရှိသေးပါဘူး။George Town တက်တူပမောက္ခ Nora Bansha Helga
American လိုပဲယူရနိုင်ငံနေနဲ့ဆီးရီးယားနိုင်ငံတွေကဘယ်အဖွဲ့ကိုကူညီရမလဲဆိုတာကိုတွက်ချက်ဖို့အခက်အခဲဖြစ်နေပါတယ်။
ဒါကြောင့်အမေရိကန်နဲ့အီရန်နိုင်ငံဟာမြေပြင်တပ်ဖွဲ့အခြေအနေတွေကိုကြည့်ပြီးကြေကြေပြန့်ပြန့်သုံးသပ်မှုတွေလုပ်နေရတယ်လို့ဆိုပါတယ
်။ Syria နိုင်ငံအတွင်းအခြေအနေကသိပ်ပြီးနားလည်ရခက်ပါတယ်။ဘယ်သူကရန်သူလဲ။သူ့ရဲ့ရန်သူကိုကိုယ်မိတ်ဆွေလို့သတ်မှတ်ရမလား။ဒါမှမဟုတ်ရန်သူအဖြစ်ပဲဆက်ဆံရမလား။စတဲ့ရှုပ်ထွေးမှုတွေရှိနေပါတယ
်။သမ္မတ Obama အနေနဲ့အီရန်နိုင်ငံနဲ့ဆက်ဆံရေးမှာအီရန်နျူကလ িয়ার တည်ဆောက်မှုအရေးနဲ့ပတ်သက်ပြီးဆက်ပြီးအာယုံဆိုင်ဖိအားပေးမှုတွေလုပ်နေတယ်လို့တစ်ဖက်မှာလည်းဆီးရီးယားနဲ့ ISIS စစ်သွေးကြွအဖွဲ့ကိစ္စမှာပူးပေါင်းတိုက်ပွဲဝင်မှုလည်းတိုက်ရိုက်ဆွေးနွေးမှုတွေလုပ်နေပါတယ်။အီရန်နိုင်ငံအနေနဲ့ကတော့ဒီဒေသတွင်းမှာနိုင်ငံရဲချမြေပြင်တပ်ဖွဲ့တွေတိုက်ရိုက်ပါဝင်လာမှာကိုစန့်ကျင်တယ်လို့အီရန်အမျိုးသားလုံခြုံရေးကောင်စီညွှန်ကြားရေးမှူးအလီရှမ်ခါနီကပြောပါတယ
်။အီရန်နဲ့အာဖဂန်မှာဆုံးရှုံးခဲ့တာတွေကိုကြည့်ရင်နိုင်ငံသားကမြေပြင်တပ်ဖွဲ့တွေနဲ့ဝင်ပြီးဆွတ်ဖက်ပေးဖို့ဆိုတဲ့ရည်မှန်းချက်မဖြစ်နိုင်ပါဘူး။ကျွန်တော်တို့ကလည်းဒါကိုစန့်ကျင်ပါတယ်
။အလားတူပဲ ISIS အဖွဲ့ကိုစန့်ကျင်တိုက်ခိုက်နေပေမဲ့ဆီးရီးယားသမ္မတဘရှာအယ်အာဆတ်ကိုတနည်းတစ်ပုံနဲ့ထိခိုက်အားနည်းသွားစေမယ့်အခြေအနေကိုလည်းအီရန်နိုင်ငံကမလိုလားဘူးလို့အမေရိကန်တက္ကသိုလ်ပမောက္ခအက်ဘာအာမက်ကပြောပါတယ်။
Iran has a very အီရန်နိုင်ငံရဲ့နိုင်ငံသားရဲ့မူဝါဒဟာသိပ်ပြီးပြင်းထန်ပါတယ်။ဒေသတွင်းအဖြစ်အပျက်တွေမှာသူတို့ရဲ့ပြောရေးဆိုခွင့်မရှိပဲဒါမှမဟုတ်သူတို့ပြောခွင့်မရပဲဘာလို့မှသူတို့ကခွင့်ပြုမှာမဟုတ်ပါဘူး
။ဆီးရီးယားနယ်စပ်ကိုဗန်နီမြို့တိုက်ပွဲမှာတော့အဲ့ဒီနေရာမှာဆီးရီးယားအစိုးရတပ်တွေရှိမနေပဲမြို့ကိုခုခံနေတဲ့ Qat ပြည်သူစစ်တွေကိုအီရန်ကအမေရိကန်ကပါထောက်ခံနေတဲ့အတွက်နှစ်ဖက်တူညီတဲ့နေရာတစ်ခုပဲဖြစ်တယ်လို့အမေရိကန်အရာရှိတွေကပြောပါတယ်ခင်ဗျာ
အစီအလေပိုင်းအခြေအနေသတင်းလွှာကိုဦးတန်းလွင်ထွန်းပြောပြခဲ့တာပါအခုတစ်ခါအီဘိုလာနဲ့ပတ်သက်ပြီးတင်ပြပါမယ်အီဘိုလာရောဂါပိုးကူးစက်ဖြစ်ပွားနေတဲ့ဂျာကာပဲအသက်ရှင်လွတ်မြောက်လာကြသူတွေစီကနေမျှော်လင့်ချက်တချို့ရှိနေပါတယ်ဆီယာရီယွန်အရှေ့နိုင်ငံရဲ့အရှေ့ပိုင်းကီနီမာမြို့မှာအီဘိုလာကူးစက်ခံရပြီးပြန်လည်ကျန်းမာလာသူတွေရဲ့ညီလာခံကိုပထမဦးဆုံးအကြိမ်အဖြစ်ကျင်းပခဲ့ပါတယ်။အီဘိုလာကူးစက်ခံရပြီးနောက်ပြန်လည်ကျန်းမာလာသူတွေကိုနှစ်သိမ့်ဆွေးနွေးအကြံဉာဏ်ပေးဖို့နဲ့အီဘိုလာနဲ့ပတ်သက်ပြီးပညာပေးလုပ်ငန်းတွေတိုးမြှင့်နိုင်ဖို့ရည်ရွယ်ကျင်းပတဲ့အကြောင်းကိုတော့နင်းဒီရီးစ်သတင်းပေးပို့ထားတာကိုမတ်တင်ကြီးထိုက်ကပြောပြပါမယ်။
ရှေ့ပိုင်းကကီနီမာမြို့ဖျားရှိခိုးချောင်းရဲ့လေးထဲမှာပြန့်လွင့်နေတဲ့ဂီတာတန်တွေနဲ့အတူအီဘိုလာဗိုင်းရပ်စ်ကူးစက်ခံရမှုကနေအသက်ရှင်လွတ်မြောက်လာကြသူ36ဦးကိုကခုံနေကြပါတယ်။အီဘိုလာဗိုင်းရပ်စ်ကူးစက်ခံရမှုကနေအသက်ရှင်လွတ်မြောက်လာကြသူတွေရဲ့ညီလာခံကိုတော့ကျန်းမာရေးဝန်ကြီးဌာနကဦးဆောင်ကျင်းပတာဖြစ်ပါတယ်။အီဘိုလာကူးစက်ခံရမှုကနေအသက်ရှင်လွတ်မြောက်လာကြသူတွေကအီဘိုလာကူးစက်ခံထရသူတွေနောက်သူတို့အတိုင်းဝိုင်းတွင်မှနှစ်သိမ့်ဆွေးနွေးအကြံပေးကြဖို့ကိုဝင်ကြီးဌာနနဲ့အစိုးရမဟုတ်တဲ့အဖွဲ့အစည်းတွေအားလုံးကလိုလားနေကြတာဖြစ်ပါတယ်။ပြန်လဲကျမ်းမာလာကြသူတွေဟာဆိုရင်တခါတရံတင်ငယ်မှုတွေနဲ့ရင်ဆိုင်ရပါတယ်လို့လဲကုလကလေးတင်ငယ်ရန်ပုံငွေအဖွဲ့ကလေးတင်ငယ်ကာကွယ်ရေးဆိုင်ရာအကြီးအကဲမက်ထရူဒါလင်းကပြောပါတယ်။
They go back into communities and they are ostracized and they told to leave. One or two survivors.
တိုင်းဝိုင်းတွေကိုပြန်ရောက်ချိန်မှာမုန်တီးခံရသလိုထွက်သွားဖို့လည်းပြောဆိုခံကြရပါတယ်။ကျွန်တော်တွေ့တဲ့ကျမ်းမာလာသူနှစ်ယောက်ဆိုရင်ခြေလက်ကသူတို့အိမ်မှာပြန်နေလို့မရတော့တာကြောင့်ကီနီမာမြို့မှာအိမ်ငှားနေကြရပါတယ်။ကျွန်တော်လှုပ်ရှင်တာကတော့ဒီလူတွေကိုယ့်အိမ်ကိုယ်ရာပြန်နေနိုင်ဖို့နဲ့အခုအညီပေးသူတွေနှစ်သိမ့်ဆွေးနွေးကြံပေးသူတွေဖြစ်လာစေဖို့ပါ။သူတို့ကိုတရားကောင်းတွေဖြစ်ကျွန်တော်မြင်ချင်ပါတယ်။
သူနာပြူဖာတမာဖီရီမူဆူစီစီဟာဆိုရင်လေအီဘိုလာကူးစက်ခံထားရသူတဦးသူမကိုပေါ်မှာအန်ချလိုက်တာကနေအီဘိုလာကူးစက်ခံခဲ့ရသူပါအတိုင်းဝိုင်းတွင်မှာအီဘိုလာဖြစ်ပွားနေတာဆိုတာကိုမယုံကြည်ကြသူတွေရှိနေစဲမို့သူမအနေနဲ့တော့ပညာပေးရေးလုပ်ငန်းတွေကိုစောင့်ချလှုပ်ချင်နေတယ်လို့ပြောပါတယ်နောက်သူမအသက်ရှင်လျက်ရှိနေတာကိုလည်းသိကိုဝမ်းသာဂုဏ်ယူနေသူပါ
There was a rumor that with the nurses they have give us
ဖြစ်နေတဲ့ကောလာဟာလာကအစိုးရကတူနာပြူတွေကိုပတ်စံပုံပေးပြီးတော့တူနာပြူတွေကလူတွေကိုဆေးထိုးပြီးတတ်နေကြတယ်လို့ပြောနေကြတာဖြစ်ပါတယ
်ဒီလိုအခြေအမြင့်မရှိတဲ့ကောလာဟာလာတွေကိုအဆုံးသတ်စေခြင်းသူတွေထဲမှာအီဘိုလာကူးစက်ခံရတာကနေပြန်လဲအသက်ရှင်လွတ်မြောက်လာသူဒါတာမိုဟာမက်ဖူလာလည်းအပါအဝင်ဖြစ်ပါတယ်သူကဓာတ်ခွဲခန်းပညာရှင်အဖြစ်လှုပ်လှုပ်ကိုင်နေသူဖြစ်ပြီးအီဘိုလာကူးစက်ခံခဲ့ရဘူးတာကြောင့်လူတွေရဲ့ညှဉ်းပယ်မှုကိုခံနေရသူဖြစ်ပါတယ်။အခက်အခဲဆုံးပြဿနာကသူ့မိသားစုဝင်အများစုကအီဘိုလာကူးစက်ခံရပြီးသေဆုံးခဲ့ကြရတာကြောင့်ဖြစ်တယ်လို့သူကပြောပါတယ်
။ Think about them sometimes see I have nightmares in my dreams that you see them you know playing with them
သူတို့အကြောင်းတစ်ခါတလေစဉ်းစားဖြစ်ပါတယ်ဒီကိစ္စကညတိုင်းခြောက်လန့်နေတာပါပြီးကြတဲ့ညကတော့အိမ်မက်ထဲမှာအဖေကိုတွေ့ပြီးကျွန်တော်မပွေဖက်နိုင်ခဲ့ပါဘူးကျွန်တော်ကအဖေစီကိုတွားကျင်ခဲ့ပေမဲ့အဖေကမလာနဲ့ဆိုပြီးပြောပါတယ်ကျွန်တော်အိမ်မက်ထဲမှာငိုရင်းညက်ရည်လေရွဲနဲ့နိုးလာခဲ့ပါတယ
်ဒီလို၆ချားဖွယ်အဖြစ်အပျက်တွေကတော့အီဘိုလာကူးစက်ခံရမှုကနေအသက်ရှင်လွတ်မြောက်လာကြသူတွေအတော်များများကြုံတွေ့နေကြရတာပါဂျမီလာဂျဝါရာဆိုရင်သူမရဲ့အမွှာကလေးနှစ်ဦးကอีโบลาจ้องเตซงเกยราဖြစ်ပါတယ
် 17 I lost my two kids
သူမရဲ့ကလေးနှစ်ဦးလက်ပေါ်မှာပဲဆုံးခဲ့တာဇွန်လ18ရက်နေ့ပါတဲ့ตาလေးကယင်ဆုံးခဲ့တာပါတမီးလေးကလည်းမရှိမနှောင်းမှာပဲဆုံးရှုံးလိုက်ရပါတယ်လို့သူမကပြောခဲ့တာပါဒီလိုအဖြစ်အပျက်တွေကอีโบลาကူးစက်ခံရမှုကနေအသက်ရှင်လွတ်မြောက်လာသူတွေအတွက်တော့နာကျင်ခံစားနေရတာတွေဖြစ်ပါတယ်ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO ရဲ့ပြောခွင့်ရဒေါက်တာမာဂရက်ဟဲရစ်ကတော့အီဘိုလာကူးစက်ခံရပြီးအသက်ရှင်လွတ်မြောက်လာသူတွေလူမှုအတိုင်းအဝိုင်းအတွင်းမှာနောက်လူနာတွေအတွက်အလုပ်လုပ်ပေးဖို့ဆိုတာကကောင်းပါတယ်တဲ့ဒါပေမဲ့ဒီအီဘိုလာကနေအသက်ရှင်လွတ်မြောက်လာသူတွေအနေနဲ့ကိုယ့်ကိုယ်ကိုအစင်းသင့်ဖြစ်ဖို့တော့လိုတယ်လို့သူမကပြောပါတယ်
For instance people are talking about survivors
အသက်ရှင်လွတ်မြောက်လာတဲ့သူတွေဟာအီဘိုလာကနေလုံးဝအနေနဲ့ကင်းပြီလို့ပြောကြပေမဲ့လည်းဒီလူတွေရဲ့ခုခံနိုင်စွမ်းအားဘလောက်ရှိရဲဆိုတာကျွန်မတို့မစမ်းသပ်ရသေးပါဘူးသူတို့အသက်ရှင်လွတ်မြောက်လာတယ်ဆိုတာဟုတ်ပါတယ်ဒါပေမဲ့ဒီလူတွေဟာအီဘိုလာဗိုင်းရပ်စ်ကူးစက်မှုကနေရာနှုန်းပြည့်ကင်းလွတ်ပြီလားဆိုတာကျွန်မတို့မသိရသေးသလိုသူတို့ကိုအလုံလောက်စေကူသားမှုပေးဖို့လည်းအသေးချာလုပ်ရအောင်မှာဖြစ်ပါတယ်
။ဆီးရီးယားလျုံကျန်းမာရေးဝန်ကြီးဌာနရဲ့အဆိုအရအောက်တိုဘာလ19ရက်နေ့အထိနိုင်ငံတွင်းမှာအီဘိုလာကူးစက်ခံရမှုကနေအသက်ရှင်လွတ်မြောက်လာသူ634ယောက်ရှိတယ်လို့ဆိုပါတယ်။အီဘိုလာကူးစက်ခံရမှုကနေအသက်ရှင်လွတ်မြောက်လာသူတွေရဲ့ညီလာခံတွေကိုတော့ဆီးရီးယားလျောနိုင်ငံတဝန်းမှာနောက်ထပ်ထပ်ပြီးတော့လှုပ်ဆောင်သွားမယ်လို့လည်း UNICEF အကြီးအကဲမစ္စတာဒါလင်းကပြောပါရရှင်
။မှတ်သိညီထိုင်ပြောပြခဲ့တာပါ။ထိုင်နိုင်ငံတကာသတင်းလွှာတွေပြီးသွားပြန်တော့ထိုင်းမြန်မာနယ်စပ်ကအရှိဆုံးသစ်သားတရားကြီးအကြောင်းမပြောခင်မှာတောင်ကိုရီးယားကမြန်မာတွေရဲ့အခြေအနေကိုလည်းတင်ပြခြင်းပါတယ်။တောင်ကိုရီးယားနိုင်ငံစိုက်ပျိုးရေးလုပ်ငန်းခွင်တွေမှာလုတ်ကင်နေကြတဲ့တောင်ကိုရီးယားနိုင်ငံရောက်ရွှေပြောင်းအလို့သမားတွေဘယ်လိုလူအခွင့်အရေးချိုးဖောက်ခံနေရတယ်အလို့ရှင်တွေဘက်ကရွှေပြောင်းအလို့သမားတွေအပေါ်ဘာတွေခေါင်းပုံဖြတ်အနိုင်ကျင့်နေတယ်လဲဆိုတာကို Bitter Harvest ခါတီးတဲ့ရိတ်သိမ်းမှုဆိုတဲ့အစိုးရခံစားထဲမှာ Amnesty International AI အဖွဲ့ကထုတ်ပြန်ရေးသားလိုက်ပါတယ်တောင်ကိုရီးယားနိုင်ငံရောက်မြန်မာနိုင်ငံသားတွေရောဒီစိုက်ပျိုးရေးလုပ်ငန်းခွင်တွေမှာဘယ်လိုအခက်အခဲတွေကြုံတွေ့နေရသလဲဆိုတဲ့အကြောင်းစုံကိုမတ်ဆုမွန်ကတင်ပြပါမယ်
တောင်ကိုရီးယားနိုင်ငံတွေကလေယာဥယျာဉ်ချမ်းမြေစိုက်ပျိုးရေးလုပ်ငန်းတွေထဲမှာဝင်ရောက်လုပ်ကိုင်နေတဲ့ရွှေပြောင်းလုံသမားတွေအပေါ်မှာလူခွင့်ချိုးဖောက်မှုတွေကြဲကြဲပြန့်ပြန့်ဖြစ်ပေါ်နေတယ်လို့ Amnesty International လူခွင့်အဖွဲ့ကြီးကပြောဆိုလိုက်ပါတယ်တောင်ကိုရီးယားနိုင်ငံကိုလာရောက်လုပ်ကိုင်နေကြတဲ့နိုင်ငံသားရွှေပြောင်းအလုပ်သမားတွေကိုလုပ်ငန်းခွင်အတွင်းအတင်းအဓမ္မလုံအားပေးခိုင်းစေနေမှုတွေချက်ချင်းရပ်တန့်ပစ်ဖို့ကိုလည်းတောင်ကိုရီးယားအစိုးရကို Amnesty International အဖွဲ့ကတိုက်တွန်းလိုက်ပါတယ်။အောက်တိုဘာလ20ရက်နေ့တနင်္လာနေ့ကတော့ Amnesty International ကထုတ်ပြန်တဲ့ Victor Havex လို့ခေါ်တဲ့ခါးသီးတဲ့ရိတ်သိမ်းမှုဆိုတဲ့အစီရင်ခံစာထဲမှာတောင်ကိုရီးယားနိုင်ငံကစိုက်ပျိုးရေးလုပ်ငန်းခွင်အတွင်းအလုပ်သမားတွေအပေါ်မှာခေါင်းပုံဖြတ်အမျက်ထုတ်နေတာတွေအတင်းအဓမ္မလုံအားပေးခိုင်းစေမှုတွေလူကုန်ကူးမှုတွေလုပ်ငန်းဝင်လုံခြုံမှုဆိုင်ရာအားနည်းနေတာတွေနောက်အလုပ်သမားတွေနေထိုင်တဲ့အလုပ်သမားတန်းရာတွေမှာနေရာထိုင်ခင်းစီစဉ်ပေးတာညံ့ဖြစ်တာတွေစားသောက်မှုတွေမှာလည်းကျန်းမာရေးစနစ်နဲ့ညီညွတ်မှုမရှိတာတွေနဲ့အလုပ်သမားတွေကိုအချိန်ပိုခြင်းမပေးဘဲနဲ့ပုံမှန်အလုပ်ချိန်ထက်ပိုခိုင်းနေတာတွေအပါအဝင်အနားယူခွင့်ကလည်းပုံမှန်မရတာအလုပ်ပြောင်းရွှေ့ခွင့်မရှိတာစတဲ့အလုပ်သမားအခွင့်အရေးချိုးဖောက်ခံနေရတာတွေကိုတောင်ကိုရီးယားနိုင်ငံတလွှကရွှေပြောင်းအလုပ်သမားတွေကိုမေးမြန်းစုံစမ်းပြီးတော့ဒီအစီရင်ခံစာကိုပြုစုမှတ်တမ်းတင်နိုင်ခဲ့တာဖြစ်တယ်လို့ Amnesty International ကပြောဆိုလိုက်ပါတယ်။ဒါဆိုရင်တောင်ကိုရီးယားနိုင်ငံရောက်နေတဲ့ရွှေပြောင်းအလုပ်သမားတွေကမြန်မာနိုင်ငံသားတွေမှာရောလုပ်ငန်းခွင်အတွင်းဘလို့အခက်အခဲတွေနဲ့ကြုံနေရပါသလဲ။နောက်ပြီးတော့ဒီအလုပ်သမားခွင့်ရေးဆိုင်ရာတွေမှာကောအပြည့်အဝရရှိကြပါသလားဆိုတဲ့မေးခွန်းကိုတော့တောင်ကိုရီးယားနိုင်ငံရောက်မြန်မာအလုပ်သမားတွေအရေးကူညီဆောင်ရွက်ပေးနေတဲ့ကိုဇော်မိုးအောင်ကအခုလိုပြောပြပါဗျ
။ဆက်ကြွေးလုပ်ငန်းနဲ့ရောက်လာတဲ့မြန်မာနိုင်ငံအလုပ်သမားတွေကသိအချက်ကသူတို့အချိန်တိကျအောင်မရှိဘူး။နော်နေ့အချက်ကလာစားငွေရနည်းတယ်။သုံးချက်ကသူတို့အချိန်မူတွေရှိပြီရှိညာလည်းအချိန်မူတွေသတ်မှတ်ပြီးတော့ပြေးလာနေမရှိဘူး။နောက်တစ်ခုကနောက်လေးအချက်ကစားတော့ရေးတွေမှာပေါ့နော်။သိကြတိကျတာလုပ်ပေးတာတွေမရှိဘူး။အဲ့ဒီပြဿနာတွေအများဆုံးရင်ဆိုင်နေရတာပေါ့။အခုအဲ့ဒီပြဿနာတွေအားလုံးလည်းလူမတော်ဝင်ငန်းနေပြီးတော့တနေ့ကဆွေးနွေးတင်ပြနေပြီမဲ့ကိုရီးယားဘက်ကနေပြီးတော့တရောတရှူပေါ့နော်အဲဒီဇိုင်းမမလောက်ကန်ဆောင်ရပေးရတော့အခုချိန်တွေမရှိသေးဘူးခင်ဗျာ။ဒါရာသီဥတော်လည်းတအားဆိုးတဲ့အခါကျတော့ပေါ့နော်ဒီမြန်မာနိုင်ငံလာတဲ့အလုပ်သမားစာကြောရေးလုပ်သမားအများစုကတော့အဲဒီရာသီဥလိုပြင်းနေတဲ့ရာသီဥတံကိုသိခံစားလို့မရဘူးပေါ့နော်။သူအေးပြီဆိုတော့ရေခဲတွေကရေရရစာရေရတအားခဲတော့လေပူပြီးဆိုရတော့လည်းတအားပူတယ်ခင်ဗျာ။အဲ့ဒီကြားထဲမှာလုံနေရဖြစ်တဲ့အတွက်ကိုမြန်မာနိုင်ငံလူသမားတွေအများကြီးအခက်အခဲနဲ့ရင်ဆိုင်ရတာပေါ့ဆိုတော့တချို့ဆိုရင်ကွန်တိန်နာပေါ့နော်ကွန်တိန်နာထဲမှာအိမ်ဆောက်ပေးတာတချို့ဆိုလည်းအိမ်ဆုပ်လေးတွေမှာထားတယ်တချို့ဆိုလည်းတကယ်ကိုပြောရပြောမှာတော့စိတ်တော်မကောင်းစုစုပြည့်ပြည့်နေရာတွေမှာထားကြတယ်ပြီးတော့ရာသီဥတုကစောင်းနေဆိုဒါအေးတာကိုရီးယားမိုင်းနာ20ကြီးကိုဆင်းတာပေါ့နော်အဲ့ဒီကကြာနေဟီတာတွေဖွင့်ပေးတာမရှိဘူးလုံလောက်တဲ့အနှွေးတွေစောင်းခေါင်းတွေပေးတာလည်းမရှိဘူးအဲ့ဒီပုံမှာမြန်မာနိုင်ငံသားတွေကတော်တော်လေးကိုခံစားရတဲ့အပြင်အဲစတိရမွေပေးတဲ့ခါကြတာပေါ့နော်သူတို့ကွယ်သုံးပြီးတော့နေရတာလည်းရှိတယ်တချို့စတိဆိုဘယ်လောက်ထိသွားဆိုတော့လက်အိတ်တရားစာမပေးဘူးခင်ဗျာတချို့မြန်မာနိုင်ငံလူတို့မှာဆိုအဲလက်အိတ်တရားစာဝယ်သုံးပြီးတော့သူတို့ရဲ့တက်တာတွေကိုသူတို့ကိုယ်တိုင်ဖြည့်ရှင်းနေရတဲ့နေသားတွေကရှိပါတယ်အဓိကတော့ကျွန်တော်မြင်တာပေါ့နော်အချိန်ကိုတိကျစွာသတ်မှတ်ပေးဖို့လက္ခဏာကိုလည်းတိကျစွာသတ်မှတ်ပြီးတော့တွက်ချက်ပြီးတော့ပေးဖို့နောက်ပြီးတော့နေရာထိုင်ခင်းများဖို့လည်းအစဉ်ပြေအောင်လှုပ်ဆောင်ပေးဖို့ဆိုတဲ့အချက်တွေကိုတော့လုံးဆောင်ပေးမယ်ဆိုရင်တော့အဲမြန်မာနိုင်ငံလူသမားတွေအတွက်တော့ရာနှုန်းပြည့်မှုဆိုပြီးတချို့တစ်ပိုင်းတော့အဆင်ပြေသွားမှအနေထားမှာရှိတယ်လို့ကျွန်တော်လည်းမြင်ပါလေ
နိုင်ငံတွင်းမှာလုံသားမပြည့်စုံမှုတွေဖြစ်နေတဲ့တောင်ကိုရီးယားရဲ့အသေးစားအလတ်စားလုပ်ငန်းခွင်ထဲမှာရွှေပြောင်းလူသမားတွေကိုအစားထိုးခန့်အပ်နိုင်မှုအစိုးရကနေပြီးတော့အလုပ်လုပ်ကိုင်နိုင်ခွင့် Employment Permit System EPS နည်းနဲ့စီစဉ်ပေးထားတာဖြစ်ပေမဲ့လို့ဒီစနစ်ဟာရွှေပြောင်းလူသမားတွေကိုအနိုင်ကျင့်နေတဲ့အာဓမ္မလုံအားပေးမှုတွေလူကုန်ကူးမှုတွေကိုဖြစ်ပေါ်စေဖို့ဖန်တီးပေးနေတဲ့စနစ်ကြီးဖြစ်တယ်ဆိုတာကိုလည်း Amnesty International ကဝေဖန်ပြောဆိုလိုက်ပါတယ်ရှင်
မဆုမွန်စူးစီးတင်ပြခဲ့တာပါ။တိတ်မကြခင်မှာပဲဒိုက်ရိုက်လေလိုင်းအစီအစဉ်ဆွေးနွေးကြတော့မှာပါ။အခုတော့ပျက်စီးခဲ့တဲ့မွန်ဒရာကြီးအကြောင်းပြောပြခြင်းပါတယ်။ရေတိုက်စားမှုတန်ကြောက်တစ်နှစ်ကျော်ကြာပြိုကျပျက်စီးနေခဲ့တဲ့ထိုင်းနိုင်ငံကန်ချနာဘူရီခရိုင်စံခရဘူရီမြို့ကနိုင်ငံရဲ့အရှိဆုံးတစ်သားတရားကြီးကိုမွန်းမံပြင်ဆင်တိဆောက်ပြီးအခုတော့ပြန်လည်ဖွင့်လှစ်လိုက်ပြီဖြစ်ပါတယ်။ဒီတရားဆောက်လို့ရမှာပြဿနာတစုံတရာရှိခဲ့ပေမဲ့ဒေသခံမွန်တိုင်းသားတွေကထိုင်းစစ်တပ်နဲ့ပူးပေါင်းလှုပ်ဆောင်ခဲ့တာကြောင့်အောင်မြင်ပြီးစီးသွားခဲ့ပါပြီ။ဒီအခြေအနေတွေကိုထိုင်းအခြေဆိုင် VOA သတင်းတောက်နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါတယ
်။ဟုတ်ကဲ့ပါ။ ကန်ချနာပူရီခရိုင်ဆန်ခလာပူရီမြို့မှာရှိတဲ့ထိုင်းနိုင်ငံရဲ့အရှေ့လျဆုံးတည်တံ့တရာကိုပြန်လည်ဆောက်လုပ်ပြီးစီးခဲ့လို့အခုဆိုရင်ပြန်လည်ဖွင့်လှစ်နိုင်ခဲ့ပြီဖြစ်ပါတယ်။ Akulu Namaji Tatadra Pianle Puli Nankere Dwe Tirakan Repu Tola Yima Asimbi Twan Elu Sankala Puri Tirakan Nao Panga Piovare. ဒီကြံကျွန်တော်ပူရီတွဲတော်လောက်ကိုဖြီးတာပေါ့လေဒီတရားဟာထိုင်းနိုင်ငံဆန်ခလာပူရီမြို့မှာရှိပြီးတော့အရှေ့၄၄၀မီတာကျော်ရှည်လျားပြီးမွန်တရားမီနဲ့ထင်ရှားတဲ့တရားတစ်ခုလည်းဖြစ်ပါတယ်ပြီးကြတဲ့နှစ်ဇူလိုင်လကုန်လောက်မှာအဆက်မပြတ်ရွာသွန်းတဲ့မိုးတွေကြောင့်ရေတိုက်စားခြင်းခံရတာကနေတရားလည်းရှိ80မီတာလောက်ပြိုကျသွားခဲ့တာပါတရားပြိုကျပြီးနောက်ပိုင်းဒီတရားခံတွေတွာလာရေးမှာအစဉ်ပြေစေရ
ဒီဘွားခဲရာကြောင့်ဒီရက်ခံပြည်သူတွေနဲ့ထိုင်းတမတော်အင်ဂျင်နီယာဖွဲ့ကနေထပ်မံပြန်လည်တိစောက်ခဲ့ရတယ်လို့နောက်ပိုင်းကဆက်ပြောပါတယ်။ဘာလို့ဒီကုမ္ပဏီရဲ့နေနဲ့တန်ဆိုင်ဆွဲထားပြီးတော့ဒီတိုင်းတရားထောက်တယ်အဲ့ဒါဆိုလက်ခံထားပြီးတော့တတ်မှတ်ထားတဲ့အချိန်နဲ့တကားမှာတောက်လို့မပြီးအဲ့ဒါနဲ့ဒီလေဒီလေဒါနဲ့အနေနဲ့ကျွန်တော်ဆန္ဒပြတာပေါ့
တော့ကြာတော့စက်တာကဝင်ယူရတဲ့အပိုင်းရှိရတာပေါ့။စက်တာကဝင်ယူရတဲ့အပိုင်းကတော့တရက်ချော်ချော်လောက်စီပြီးတော့ဒီနေသားတွေကိုပဲသူကခေါ်ပြီးတော့အလုပ်သမားတွေပေါ့အခုတရက်ဒီစားမှုကုန်ကျစရေးနဲ့ပတ်သက်လို့အခြေအနေရမထုတ်ပြန်သေးဘူးလို့တရက်ဒီစားရေးကော်မတီဝင်တို့ကမော်မာရာနဲ့အခုလိုပြောပါတယ်။
သူ
ပြောသွားတာကတော့နည်းနည်းလေးပဲကုန်ကြတယ်။စရေးမထုတ်ပြန်သေးတာကတော့အရင်ဘက်ကဒီတရားစောက်တာကုန်ကြတာများနေတယ်ဆိုတော့ပြဿနာဖြစ်မှဆိုလို့ပေါ့နော်။ဘာဖြစ်လို့စစ်တပ်နဲ့ရွာသားတွေစောက်တာနည်းနည်းပဲကုန်ကြတယ်။ကုမ္ပဏီကစောက်တာဘာဖြစ်လို့အကုန်ကြများတယ်ဆိုတာမျိုးပေါ့။မလို့အပ်တဲ့ပြဿနာတွေဖြစ်မှဆိုလို့ဆိုပြီးတော့မော်မာရာနဲ့ပြောဆိုသွားတာပါ။ဒီတရားတိဆောက်တာဟာကုံညာစိတ်နဲပါတယ်လို့လဲဇံကလပူရီတိရခဏအောက်ပိုင်းကဆက်ပြောပါတယ
်စစ်သားလည်းတိကျစစ်သားပဲနောက်ပြီးတော့ဒီစစ်တော်လည်းဝိုင်းကြီးတယ်စစ်ပြီးသွားထုတ်ပြတယ်နောက်ဆဲစိတ်တရားလည်းဒီပုံကြီးကြောင်းတက်ကြတယ်သလုတ်သားလည်းအလဲချင်းတကုံလည်းဒီလူသားတွေဝိုင်းကြီးတယ်တချို့ကြတော့လည်းတိစားတွေတော့ရှိတာပေါ့ဒီစစ်ခွဲတဲ့လူတွေပါလေတိတ်ပြီးတော့ကျင်းညာစကားတော့မဆုံးကြဘူး
ဒီတိဒါဒရာပြန်လဲပြင်ဆင်တိဆောက်ဖို့အတွက်ထိုင်းဆိုးရပါဝင်ဒေရခတ်လူရှင်တွေကနေထိုင်းဘတ်ငွေ16တန်းလှူဒန်းခဲ့တယ်လို့ဇန်ကလပူရီအုပ်ချုပ်ရေးဖွဲ့ကပြောပါတယ်ဇန်ကလပူရီတိဒါဒရာဟာလွန်ခဲ့တဲ့နှစ်ပေါင်း30ကျော်ကမွန်စီယာတော်အရှင်ဥတ္တမဦးဆောင်ပြီးတော့ရက်ရွယ်လူရင်အားနဲ့တိဆောက်ထားခဲ့တယ်လို့ထိုင်းဘက်ကနဲ့မွန်ဘက်ကန်ကိုဆက်သွယ်ထားတာကြောင့်တောလာလွယ်ကူတဲ့ဒရာတစ်ခုဖြစ်မွန်နဲ့ထိုင်းချစ်ချစ်ရေးဒရာတစ်ခုလို့လည်းဆိုကြပါတယ်ကဘာလှည့်ခရီးသည်တွေနဲ့ထိုင်းနိုင်ငံသားအပိုင်းပြည်ခရီးသွက်သူတွေအနေနဲ့ရက်သားတစ်ပတ်မှာပြင်းပြခရီးသွား3000လောက်တရားကိုလာရောက်လေပတ်ကြည့်ရှုနေတယ်လို့လဲဇန်ကလပူရီအုပ်ချုပ်ရေးဖွဲ့တာဝန်ရှိသူတူကပြောပါတယ်ထိုင်းနိုင်ငံဇန်ကလပူရီမူရင်းမွန်တရာဟာအရှိ440မီတာကျော်ရှိလျပြီးထိုင်းဒေသခံအာဏာပိုင်တွေကနေထပ်မံဆောက်လုပ်ထားတဲ့တရားနဲ့ဆက်လိုက်ရင်အရှိ850မီတာရှိလျပါတယ်ထိုင်းနိုင်ငံဇန်ကလပူရီမွန်တေတာဒရာဟာမြန်မာနိုင်ငံမန္တလေးတိုင်းဒေသကြီးမှာရှိတဲ့ဥပိန်တရာပြီးရင်ကဘာပေါ်မှာဒုတိယအရှိဆုံးတစ်တာတရာလို့လဲထိုင်းနိုင်ငံထုတ်တရာမှတ်တမ်းစာဆောင်ဒီမှာဖော်ပြထားပါတယ်ခင်ဗျာ
VOA သတင်းတော့နိုင်ကွင်းအင်ရဲ့သတင်းပေးပို့ချက်ပါခင်ဗျာ VOA ကထုတ်လွှင့်နေတဲ့အစီအစဉ်နဲ့ပတ်သက်ပြီးဝေဖန်အကြံပေးခြင်းနဲ့တေးသချင်းတောင်းခြင်းနဲ့ဆိုရင်တော့ email လိပ်စာ burmese@voanews.com ကိုစာရေးသားပေးပို့နိုင်တယ်လို့စာတိုက်ကတဆင့်လဲဆက်သွယ်ခြင်းရင်တော့ VOA မြန်မာပိုင်းအစီအစဉ်တဆင့်စာတိုက်တက်တာအမှတ် 855ရန်ကုန်စားတိုက်ကြီးဖြစ်ပါတယ်ခင်ဗျာမကြခင်မှာအမေရိကန်နိုင်ငံရေးအကြောင်းဒီကောင်းစရာတွေတင်ဆက်ပါမယ
် VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်7နာရီကနေနေကင်း7နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ ဒီအစီအစဉ်ကိုည9:00အစီအစဉ်ပြပြခြင်းည10:00မှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါခင်ဗျာ VOA ရဲ့အင်္ဂါညဘက်အစီအစဉ်လေးကိုည10:00ဒီလိုင်းနိုမီတာ25kilohertz 11965 line meter 32 kilohertz 9323 line meter 51 kilohertz 5885တို့ကနေဆက်ပြီးတင်ဆက်နေပါတယ်အခုဒုတိယနိုင်ရွယ်အတွင်းမှာအမေရိကန်နိုင်ငံရေးအကြောင်းဒီကောင်းစရာနဲ့ဓာတ်ရိုက်လေလိုင်းအစီအစဉ်တွေကိုတင်ဆက်သွားဖို့ရှိပါတယ်အဲ့ဒီတဲကမှအမေရိကန်နိုင်ငံရေးအကြောင်းဒီကောင်းစရာကိုအရင်နားဆင်ရပါမယ်အမေရိကန်နိုင်ငံမှာရှိတဲ့ဆေးရုံတိုင်းမှာအီဘိုလာရောဂါကိုကင်တွယ်ကုသနိုင်လိမ့်မယ်လို့မျှော်လင့်ထားလို့မရနိုင်ပဲဒေသတွင်းဆေးရုံတွေအနေနဲ့ဒီယောဂါဖြစ်ပွားမှုကိုမျက်စိမပြတ်စောင့်ကြည့်ပြီးတကယ်တမ်းယောဂါဖြစ်သူတွေ့ရှိရရင်တည်ထန့်ထားရှိနိုင်ရင်းနဲ့အထူးကုသရေးဌာနစီပို့ဆောင်ပေးဖို့ပြင်ဆင်ထားတဲ့ကြောင်းအမေရိကန်ကျန်းမာရေးဌာနထိပ်တန့်အရာရှိတူကပြောပါတယ်အီဘိုလာယောဂါအန္တရာယ်ကိုလူတို့အကြားသိပြီးအထိတ်တလန့်မဖြစ်ကြစေဖို့အမေရိကန်သမ္မတဥဘာမားကတပည့်ပေးပြောကြခဲ့ပြီးတရက်အကြာမှာပဲ NIH လို့ခေါ်တဲ့အမျိုးသားကျန်းမာရေးဌာနရဲ့ညွှန်ကြားမှုတူကလည်းပြောကြခဲ့ပါတယ် VOA သတင်းတော့မိုက်ကယ်ဘိုးမန်ရဲ့သတင်းလွှာကိုဦးတန်းလွင်ထွန်းကတင်ပြပါမယ
်တက်ကဆက်ပြည်နယ်စိတ်ကမ်းမှာကြောက်ချထားတဲ့အပျော်စီးသမောကြီးဘော်ကခီးတယ်မှာအီဘိုလာရောဂါမရှိဘူးလို့ဓာတ်ခွဲခန်းရလတ်ထွက်ခဲ့တဲ့အတွက်အားလုံးကတက်မှချနိုင်ခဲ့ကြပါတယ်ဒါလက်စ်မြို့မှာအီဘိုလာရောဂါနဲ့သေဆုံးခဲ့တဲ့လိုင်ဘီးရီးယားနိုင်ငံသားသောမတ်စ်ဒန်ကန်ရဲ့သွေးနဲ့ဓာတ်ခွဲခန်းနမူနာတွေကိုစစ်ဆေးပေးခဲ့ရတဲ့ဓာတ်ခွဲခန်းကျွမ်းကျင်သူအမျိုးသမီးတူဟာအဲ့ဒီအပျော်စီးခီးတဲ့တင်တင်မော်ကြီးပေါ်မှာရှိနေခဲ့တယ်လို့သတင်းရရှိခဲ့ပြီးတင်မော်ခီးစဉ်တွေပြက်ခဲ့ရတယ်လို့သူ့ရဲ့သွေးနမူနာတွေကိုလည်းအမေရိကန်ကမ်းခြေဆောင်ရဟတ်ယာဉ်နဲ့တွားရောက်ရယူပြီးစစ်ဆေးခဲ့ရတာဖြစ်ပါတယ်အားလုံးရင်တမမဖြစ်ခဲ့ရတဲ့ဒီအဖြစ်ဟာအီဘိုလာရောဂါပြန့်ပွားမှုကိုပြည်တွင်းမှာဘယ်လိုကင်တွယ်ကြမလဲဆိုတဲ့သံသယနဲ့အကြောက်တရားတွေကိုမိမောင်းထိုးပြနေပါတယ်ပြီးခဲ့တဲ့အပတ်ကတော့ပြည်တွင်းမှာရောဂါကူးစက်ခံခဲ့ရတဲ့သူနာပြုဆရာမနီနာဖမ်ကိုအထူးလေယာဉ်တစ်စီးနဲ့ဝါရှင်တန် DC မြို့အနီး NIH အမျိုးသားကျန်းမာရေးဌာနအထူးသုတေသနဌာနကိုခေါ်ယူကူးတာပေးခဲ့ပါတယ် NIH ရဲ့ကူးစက်ရောဂါကျွမ်းကျင်သူပညာရှင်ဒေါက်တာအန်သိုနီဖူချီက
I think this idea that every single hospital
ကပြင်းထန်ခံစားနေရသူတွေကိုအမေရိကန်မှာရှိတဲ့ပယ်ဆေးရုံမှာမဆိုကူးတာပေးနိုင်စမ်းရှိတယ်လို့ယူဆရင်မှားပါလိမ့်မယ်ဒေတာရင်းဆေးရုံတိုင်းမှာအီဘိုလာဝေဒနာရှင်တွေကိုကူးတာပေးဖို့ပစ္စည်းကိရိယာနဲ့နေရာစုံစုံလင်းလင်းရှိနေတာမဟုတ်ပါဘူး
သမ္မတအိုဘားမားကတော့စိုးရိမ်တကြီးဖြစ်နေတဲ့အမေရိကန်လူထုကိုနှစ်သိမ့်ဖို့အခုလိုပြောဆိုခဲ့ပါတယ
်
ဒီရောဂါဟာကြောက်စရာတော့နဲ့ဆိုပေမဲ့ရန်ကရောထိတ်လန့်နေကြဖို့တော့မလိုပါဘူးလောလောဆယ်မှာလူတယောက်မှကူးစက်ရင်တော့မှဥော်တောင်းနေဖြစ်နေကြပေမဲ့ဒါကိုအချိန်နှီးမှန်တိုင်းမြင်နိုင်ကြဖို့လည်းလိုပါတယ်တနည်းတစ်နည်းမှာတုတ်ကွေးလိုမျိုးအဖျားရောဂါကြောင့်တေကြတဲ့လူတွေအမေရိကမှာတောင်းနဲ့ချီပြီးတော့ရှိတယ်ဆိုတာကိုလည်းလူထုကျန်းမာရေးကြီးကြပ်သူတွေကထောက်ပြထားတာရှိပါတယ်ဒါပေမဲ့လည်းစိုးရိမ်မှုတွေနဲ့ဝေဖန်မှုတွေကတော့တိုးဝှနေစေဖြစ်ပြီးအီဘိုလာရောဂါကာကွယ်နိုင်ရေးအတွက်အမေရိကန်အနေနဲ့ပိုပြီးလှုပ်ဆောင်သင့်တယ်အထူးသဖြင့်လူပေါင်း 4,500 ကျော်သေဆုံးပြီးဖြစ်တဲ့အနောက်အာဖရိကနိုင်ငံတွေကိုခီးအသွားလာတွေထိန်းချုပ်ထားသင့်တယ်လို့ပြောဆိုနေကြသူတွေ Republican ရော Democrat လွှတ်တော်အမတ်တွေအကြားမှာပါရှိလာနေပါတယ
်လွှတ်တော်အမတ် President to really put in a
နောက်အာဖရိကနိုင်ငံတွေကနေအမေရိကန်ကိုလေရင်နဲ့လာမဲ့သူတွေလေရင်အသွားလာတွေကိုထိန်းချုပ်ဖို့သမ္မတဥဘာမားကိုကျွန်တော်တို့တိုက်တွန်းပါမယ်
သမ္မတဥဘာမားကတော့အနောက်အာဖရိကနိုင်ငံတွေကိုဒီလိုလေရင်အသွားအလာထိန်းချုပ်ခြင်းအပြင်ဒေသတွင်းမှာဖြစ်နေတဲ့ယောဂနိုင်ငံရေးမှာလိုအပ်တဲ့ပစ္စည်းကိရိယာတွေနဲ့ကျွမ်းကျင်သူကျန်းမာရေးဝန်ထမ်းတွေပို့ဆောင်ပေးရေးမှာအနှောက်အယှက်ဖြစ်စေမယ့်အပြင်အရိကခီးတဲ့အနေနဲ့တတိယဂျားနိုင်ငံတွေကနေတဆင့်ခီးသွားလာဖို့ကြိုးစားလာတာတွေအီဘိုလာရောဂါရှိမရှိစစ်ဆေးခံဖို့နီလန်မျိုးစုံသုံးရှောင်လွဲလာကြတာတွေဖြစ်လာနိုင်ကြောင်းပြောကြားထားပါတယ်ခင်ဗျာ
ဦးတန်းလွင်တွန်တင်ဆက်ခဲ့တဲ့အမေရိကန်နိုင်ငံရေးအကြောင်းဒီကောင်းစရာအစီအစဉ်ကိုနားဆင်ကြရတာပါအခုချိန်ရစားပြီးအင်္ဂါညဓာတ်ရိုက်လေလိုင်းအစီအစဉ်တင်ဆက်ပါတော့မယ်ခင်ဗျာအစီအစဉ်ထုတ်လုပ်သူမတ်ဆုမွန်နဲ့အတူကိုသားညွန့်ဦးကတင်ဆွေးနွေးတင်ဆက်သွားမှာပ
ါမင်္ဂလာပါခင်ဗျာအင်္ဂါနေ့ညပိုင်းဓာတ်ရိုက်လေလိုင်းအစီအစဉ်ကနေပြီးတော့ကြိုဆိုပါရစေကျွန်တော်ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ဒီရုပ်သံလွှင့်မီဒီယာဥပဒေကြမ်းကိစ္စဖြစ်ပါတယ်ကျွန်တော်ဒီမြန်မာအစိုးရပြည်ညာရေးဌာနကနေပြီးတော့ဒီရုပ်သံလွှင့်မီဒီယာဥပဒေကြမ်းကိုလွှတ်တော်ကိုတင်ခဲ့ပါတယ်။ပြီးခဲ့တဲ့သတင်းပတ်ကပဲအမျိုးသားလွှတ်တော်မှဒါကိုအတည်ပြုပေးခဲ့ပါပြီ။ဒါပေမဲ့ပြည်သူ့လွှတ်တော်မှာတော့ဆွေးနွေးပြီးတော့အတည်ပြုဖို့ကြံပါသေးတယ်။ဒါပေမဲ့ဒီဥပဒေထွက်လာတဲ့နောက်မှာပဲအမျိုးသားအထူးဖြစ်ဒီအမျိုးသားလွှတ်တော်ကနေပြီးတော့အတည်ပြုပြီးတဲ့နောက်မှာပဲဒီမီဒီယာတမားတော်တော်များများကဒီဥပဒေနဲ့ပတ်သက်ပြီးတော့ နည်းနည်းဝေဖန်မှုတွေတော်လေးထွက်တာကျွန်တော်သတိထားမိပါတယ်။ကြောင့်လို့အခုဒီတိုင်းလေးလိုက်အစီအစဉ်မှာဒီရုပ်သံနဲ့မီဒီယာဥပဒေကြမ်းနဲ့ပတ်သက်ပြီးတော့ဆွေးနွေးမှာပါ။ကျွန်တော်တို့သက်ဆိုင်ရာသတင်းမီဒီယာဘက်ကပုဂ္ဂိုလ်ချို့ကိုကျွန်တော်တို့ဖိတ်ခေါ်ထားပါတယ်။အရင်ဆုံးတော့ကျွန်တော်တို့DVB သတင်းမီဒီယာ TV နဲ့ Radio သတင်းမီဒီယာကကုတူးဇော်လတာဝန်ရှိသူတူဖြစ်တဲ့ကုတူးဇော်လလေးလိုက်မှာရှိပါတယ်ကုတူးဇော်လကြားရမယ်ထင်ပါတယ်ခင်ဗျဟု
တ်ကဲ့နားထောင်ပါတယ
်ကုတူးဇော်လအရင်ဆုံးကျွန်တော်မေးချင်တာကဒီရုပ်သံတွင်မီဒီယာဥပဒေကြမ်းနဲ့ပတ်သက်ပြီးတော့ပြန်ကြားရေးရရေးဆွဲတယ်လွှတ်တော်ကလည်းအခုအမျိုးသားလွှတ်တော်မှလည်းအတည်ပြုပြီးခဲ့ပြီးတော့သက်ဆိုင်ရာတာဝန်ရှိသူတွေဥပဒေမူကြမ်းရေးဆွဲတဲ့အစိုးရဘက်ကရောလွှတ်တော်ဘက်ကရောဒါနဲ့ပတ်သက်ပြီးတော့တကယ်သတင်းမီဒီယာအထူးသဖြင့်တော့ဒီရေဒီယို TV လုပ်နေတဲ့သတင်းမီဒီယာသဘောရင်းနဲ့လုံလုံလောက်လောက်ညှိနှိုင်းတိုင်ပင်ဆွေးနွေးမှုဘယ်လောက်ရှိလဲခင်ဗျ။ဒီမှ
ာလည်းအတရားတကယ်လုပ်နေတယ်တိတ်တော့မရှိပါဘူးခင်ဗျ။ဒါပေမဲ့စေတိုက်ကဏ္ဍတဲ့နေနာကိုတကယ်လည်းကျွန်တော်ဒီမြန်မာလူတော်ကတကယ်ဟိုအတိတ်ကလည်းပြင်ဆင်ပြီးတော့ပဲဒီအဒီပြုတာတော့ကျွန်တော်တို့ပြောလို့ရပါတယ်။အဲ့တော့အတိတ်မှာတော့ပေးချာရင်းကိုကြည့်ကြကြတော့ညှိနှိုင်းတာတိုင်ပင်လာတဲ့ကြည့်ကြတော့ဘူး။အဲ့လိုပဲအဲ့တော့စိတ်ကြတယ်ဟိုစိတ်ပြီးတော့တိမကောင်းတဲ့ကိစ္စအတူတည်းစွာချာနဲ့ပတ်သက်လို့ပေါ့နော်ဒီဒီဥပဒေရဲ့အသက်ဖြစ်တဲ့ဒီကျွန်တော်တို့ဟိုဥပမာညွန်သားညွန်မြင့်တန်တဲ့အသက်ထုတ်လို့ရေလုံငန်းဆိုင်ရာဖွံ့ဖြိုးတိုးတက်ခွင့်ဒီ authority progress authority ပေါ့အဲ့ဒါနဲ့ပတ်သက်ရင်အစိုးရထုတ်ပြန်မှုကြီးကြားရလို့
ဟုတ်ကဲ့ကိုတူးဆလတ်အတန်ကြာသွားပါလေကျွန်တော်တို့ထပ်ပြီးတော့စနေရမယ့်လူရှိပါလေ NHK ကကိုတီဟရှိပါလေကိုတီဟကြားရမယ်ထင်ပါလေခင်ဗျာကုတူးဆလခဏနေပါဦးခင်ဗျာကျွန်တော်ပြန်ပြီးတော့တင်ပေးပါမယ်ကုတီကကြားပါရယ်နော
်ဟုတ်ပြောခဲ့ပါတယ်ဒါပေမဲ့အပြင်မှာတော
့ဟုတ်ကဲ့ကုတူးဆလဟုတ်ကဲ့ကုတူးဆလခဏလေးလိုင်းလေးလိုင်းပေါ်ခဏနေပေးပါအောင်ကျွန်တော်ကုတီဟာ NHK ကကုတီဟာကိုမေးချင်ပါတယ်ကုတီဟာရေအခုဒီဥပဒေကြမ်းမှာပါတဲ့ခုနကုတူးဆလလည်းပြောပါတယ်ဒီ broadcasting က governing board ရေနောက်တစ်ခုကရုပ်မြင့်တန်းကြားနဲ့အတန်လွှင့်ကောင်စီဆိုပြီးထားတဲ့ကိစ္စတွေပေါ့ဒါတွေကဒီကောင်စီတို့ဒီအဖွဲ့တို့ဖွဲ့တာကလွတ်လပ်လပ်နဲ့မီဒီယာလုတ်ကင်ခွင့်တွေလွတ်လပ်လပ်သူတို့အနေနဲ့ဆုပ်ပြခွင့်ဘယ်လောက်ရှိမယ်လို့ကုတီဟာယူဆလဲခင်ဗျာ
ယုတ်ပြန်ကြံရနေတော့လေဒီဥပဒေကတော့ဒီယုတ်ပြန်ကြံရထုတ်ထုတ်ခဲ့ဒီလုပ်ငန်းတွေပေါ့နော်အသာလုပ်ငန်းတွေအပေါ်မှာသူတို့အချင်းချုပ်ဖို့ဆိုတော့ရည်ရပြီးတော့လုပ်ထားပေါ့နော်အဲ့ဒါမှာကျွန်တော်နှစ်ခုတွေ့ရဆိုတော့အဲ့ဒီကောင်စီဖွဲ့ကြံကောင်စီရဲ့အရင်ကျွန်တော်ဒီသူတို့ဥပဒေကြပါတော့သူတို့ညီပြီးတော့သူဆိုတော့ဖယံမျိုးသားယုတ်ပြန်ကြံရနေအသာလုပ်ထုတ်ထုတ်ခြင်းလုပ်ငန်းခုလိုထုတ်ထုတ်ကြီးအဖွဲ့ဆိုပြီးတော့အဲ့အရင်ဖွဲ့ရတယ်။အဲ့ဒီဖွဲ့မှာတော့ဝန်ကြီးတွေဝန်ကြီးတွေပါတယ်။တက္ကသိုလ်ကြီးတွေဝန်ကြီးတွေပါတယ်။ဆိုတော့ဒီအဲ့ဒီအဖွဲ့ကြီးကကျွန်တော်ဒီ7ယောက်ပါပြီးဖွဲ့ထားတဲ့အဖွဲ့ကြီးရှိရ။အဲ့ဒီအဖွဲ့ကြီးကကျွန်တော်အစိုးရကဖွဲ့ပြီးထားတဲ့အဖွဲ့ပေါ့နော်။အဲ့ဒီနောက်ကမှသူကဒီကောင်စီကိုဖွဲ့မှာ။ကောင်စီကိုဖွဲ့တဲ့အခါမှာဆိုကောင်စီကကျွန်တော်တို့ဒီသမ္မတရွေးတဲ့သမ္မတကော်မတီလုပ်တဲ့ကိုဦးနဲ့ကျွန်တော်တို့ဒီသတ္တဝါကိုဦးပေါ့နော်သူဒီသက်ရှိဦးဟာကိုတို့အားလုံးကမင်းလေးလုပ်ပြီးတော့မတရားမှသူကိုကိုပြန်ရေးမှဆိုတော့ဒီလိုပင်ဆိုစေကမို့ဒီအဖက်မှာလည်းဆိုတော့ပြောတဲ့အဖက်ကလည်းအခုကတော့ပဲအားလုံးပြီးတော့ဖွဲ့ထားတဲ့အပြောက်ပါလေကြီးကြမဲ့အဖွဲ့ရှိတယ်။ဒီမှာလည်းဒီသမ္မတတင်တဲ့6ယောက်နဲ့ဒီသတ္တဝါတင်တဲ့6ယောက်ဆိုအားလည်းဟိုလွတ်တော်ကလည်းဘယ်တော့ရှာမဒီ6ယောက်ကဆိုတော့ကျွန်တော်နားလည်တာကတော့ဒီတော့လည်းလည်းပတ်သက်ပြီးတော့လည်းဆက်လည်းတော့ရှိတယ်ကျွန်တော်တို့အရင်ကျန်ကြီးကဝန်ထမ်းဟောင်းတွေအဲဒီ broadcasting နဲ့ပတ်သက်လို့တော့ထားဆောင်တယ်ဝန်ထမ်းဟောင်းအများစုကိုပဲဒီသက်တော်ကနော်မင်းလေးလုပ်လိုက်မယ်လို့ကျွန်တော်ပြောမှန်းတယ်အခုဆိုဒီကောင်ကကျွန်တော်ဒီကျွန်တော် print channel တွေဆိုလို့ broadcast channel တွေဆိုတော့ကျွန်တော် limited ပြကျွန်တော်ဒီမှာရင်တော့ပုဂ္ဂလိကဆိုတာမရှိခဲ့ဘူးဒါကြောင့်ကျွန်တော်ပုဂ္ဂလိကဆိုတာရှိတယ်ဆိုတော့ကျွန်တော်ပြန်လာ channel နားလည်းကျွန်တော်လည်းပြောအမြင်မှာရှာလို့ရတယ်ဆိုတော့ဒီအော်ဒီမှာပါမယ်ဒီတော့ကျွန်တော်ဦးကျွန်တော်ကျင်းဝဲဆက်ရှင်လို့ဆိုတာကျွန်တော်ဒီအများကြီးများမလို့ကြောက်ဒီကျွမ်းကျင်တဲ့လူဆိုတာ limited တယ်ဆိုတော့အများစုကတော့ကျွန်တော်တို့ဒီဝန်ထမ်းဟောင်းနဲ့ဖြစ်ဖို့အများကြီးဆိုတော့ဟိုတစ်ခါကလေ6ယောက်ကအစဒီသမ္မတရွေးတဲ့6ယောက်ကလည်းကျွန်တော်တို့ဝန်ထမ်းဟောင်းနဲ့ဖြစ်ဖို့အများကြီးဆိုတော့ဒီဘက်ကသွတ်တော်စဉ်းစားပြီးရွေးတဲ့ဟာပဲကိုကြီး၎င်းပဲဘာလို့ဆိုကျွန်တော်တို့ဒီမှာဆက်ကျင်တဲ့ပုဂ္ဂလိကဝန်ထမ်းဆိုတာမျိုးကဒီမီဒီယာရေ broadcasting ပုံပြီးအမီဒီယာတော့မရှိရဘူးဒီထဲကပဲသာကြားလိမ့်မယ်ဆိုတော့ပေါင်းစီရတို့ရတဲ့နောက်တော့ဖြစ်ကျွန်တော်တို့ဒီအရင်ဆိုးရွားဖွင့်နေမကြင်ရမကြင်ကြောင်းတောင်းပန်ရင်ဆိုးရွားဝန်ထမ်းတွေဖြစ်ခဲ့ဖို့ဒီအများစုဖြစ်တယ်တော့ခါလေတော့ပြောရအဖွဲ့ပါလေကျွန်တော်တို့ဒီဝန်ကြီးတွေအများစုပါဝင်တဲ့အဖွဲ့ဖြစ်ခဲ့လို့ဆိုတော့ကျွန်တော်တို့ဒီ broadcasting တော့ခါဒီ law ရပေါ်ပေါက်လာမယ်ဒီ think code အဖွဲ့ကြီးအလုံးဟာဒီဆိုးရွားနဲ့ပတ်သက်တဲ့အဖွဲ့ကြီးတွေဖြစ်ဆိုတော့ဟိုတော့နောက်ပြီးအားမဆမ်းလဲဆိုတော့ဒီဒီကျွန်တော်ဝန်ထမ်းတွေကဘယ်လိုမျိုးအခြေအနေတော့မှာ
ဘလူးဘလူးချက်စ်လို့ကြဲဘလူးတုံးတက်နေရှိလဲဘလူးအမြင်နဲ့ဒီလွတ်လပ်မှုပေါ်မှာဒီပြည်တင်ကြမှုတွေပေါ်မှာဘလူးတုံးတက်မှုရှိလဲဘလူးဒီလိုဟိုဘလူးမြင်နေမြင်တာရှိတယ်ဆိုအားလုံးသိရတယ်
ဟုတ်ကဲ့
ဒီလိုအတွက်ဒီအခြေချလို့အောင်မှာဖြစ်ပေါ်လာတယ်လွတ်လပ်မှုဆိုတာကအဲ့ဒီခံမှန်းခက်တယ်အခုဆိုတော့ဒီဒီဖက်လာမယ်ဒီကောင်းစီရတယ်ပြီးတော့မှကျွန်တော်တို့ဒီဟိုမြင်းခုကလေးဒီတခြားလုံလုံးလုံးကြီးရေးမှာဆိုတော့ကျွန်တော်တို့ကတော့လည်းကျွန်တော်တို့အခုဘယ်လောက်လုံးလာမယ်ဆိုတော့မှန်းခက်တယ်ဘာလို့လဲဆိုတော့ဒီခုကလေးကအခုမှကျွန်တော်တို့ဖြစ်ပေါ်လာပြီးတော့တခြားကျွန်တော်တို့ကဘာမှတက်တာတက်တယ်ဆိုတော့ဥပဒေအရလွတ်လပ်လို့ရှိပေါ်နေတယ်အာလုံခွင့်ဆိုင်ခွင့်ဒီကျဲပြန်တယ်လို့ထင်ရပေါ်ညာလဲဒီဥပဒေကဘာခါကျတော့ဒါရက်တခြားကတော့ဟုတ်ပြန်ပြီးကြည့်ကြတော့တဘောရှိတယ်ကျွန်တော်တို့ဒီချိန်မှာတော့ပြောရအောင်ခက်တယ်ဒါပေမဲ့စိတ်နဲ့အများကြီးညှော်တယ်လို့ဟိုမရဘူးဆိုတော့ဥပဒေကဖြစ်လာမယ်လူတွေပုံကူတွေကတော့ဆယ်မှာတော့ကျင်အာဒီဆိုးရတဲ့နီးညွယ်တဲ့ဆိုးရဝန်ထမ်းအောင်ကြီးအာဒီလက်သက်ခုပေါ်မှာဖဲဆက်တဲ့ခါမှာကျွန်တော်တို့အပြင်အကြတားတော့အဲဒီရေးခဲ့မှုဖြစ်တာတယ
်ဟုတ်ကဲ့
ဒီဥပဒေကပေါ်ပေါက်လာတဲ့ဘော်ဒီသင်္ကေတဘော်ဒီကကျွန်တော်တို့ကဒီဘောက်ကစင်းတော့အများကြီးကျော်တဲ့ဒီလွတ်လပ်လာမယ်လို့ပြောလို့မရဘူးကြည
့်ဟုတ်ကဲ့ကျွန်တော်ကုတူးဆော်လာကိုပြန်ပြီးကြည့်ပါလေကုတူးဆော်လာကြားရမယ်ထင်ပါလေခင်ဗျာ
နမတာပါလေ
ကုတူးဆော်လာခုနကကုတူးဆော်လာပြောသွားတဲ့ထင်ပါပဲပါပါလေဒီဒီသူတို့ဘာမှဒီသတင်းသက်ဆိုင်ရာသတင်းမီဒီယာနဲ့လုံလောက်ညှိနှိုင်းမှုမရှိဘူးညှိနှိုင်းမှုရှိပဲဥပဒေကြမ်းဆွဲတယ်အခုဆိုရင်မျိုးသားလွှတ်တော်ကနေပြီးဒီပြုတ်ပေးခဲ့ပါပြီအဲ့တော့ပြည်သူလွှတ်တော်ဆိုတာကြံပါသေးတယ်အဲ့တော့ကုတူးဆော်လာတို့ DVB အပါဝင်ကြံတဲ့ဒီရုပ်တံနဲ့ပတ်သက်လို့ရေဒီယိုနဲ့ပတ်သက်လို့သတင်းမီဒီယာသမားတွေကရောဒါနဲ့ပတ်သက်ပြီးတော့ထပ်ပြီးတော့လွှတ်တော်ကိုဆွေးနွေးတာအကြံပြုတာတွေရောတိကျရှိပါလား
ဟုတ်ကဲ့ခင်ဗျာကျွန်တော်တို့အနေနဲ့ဟိုဆွေးနွေးအကြံပြုဖို့တချို့လွှတ်တော်အမတ်တချို့ထိကပ်ပြီးတော့ကျွန်တော်တို့အကြံပြုတာလည်းရှိပါတယ်အထူးသဖြင့်ဒီဥပဒေကြမ်းမှာဟိုအခုမှကျွန်တော်တို့အရင်နိုင်ငံတော်ပိုင်မီဒီယာတွေကိုကျွန်တော်တို့အခုအမြဲတူကိုအမှုမီဒီယာ public service မီဒီယာဆိုပြီးပြောင်းလာပါတယ်ဒါပေမဲ့အဲ့လိုနဲ့တပြိုင်တည်းမှာပဲဒီဥပဒေရဲ့အပိုက်နဲ့စလိမ်မှာနောက်ထပ်ဖြတ်ပေးမဲ့ဟိုဌာနပိုင်ရုပ်မြင့်တန်ကြားနဲ့အတန်ထုတ်လွှင့်ခြင်းဒီကောင်မျိုးအဖြစ်အစိုးရဖွဲ့စည်းများတိုင်းဒေသကြီးသို့မဟုတ်ပြည်နယ်အစိုးရများနဲ့ကိုယ်ပိုင်အုပ်ချုပ်ရေးတိုင်းဒေသအဲ့လိုပေါ့နော်အစိုးရပိုင်နောက်ထပ်မီဒီယာတွေတက်ပေါ်လာတာဖြတ်တွေ့နေပါတယ်ဒီဥပဒေထဲမှာပေါ့နော်အဲ့တော့အခုပဲဟို250လောက်ရှိတဲ့အစိုးရပိုင်တွေကိုအများပြည်သူဝေဆောင်မှုကြောင်းနေအခုပဲဒီဥပဒေနဲ့ပဲနောက်ထပ်အဆက်ဆက်ပြီးတော့ဟိုအစိုးရပိုင်တိုင်းနဲ့ပြည်နယ်တွေရောအစိုးရပိုင်ဌာနဆိုင်ရာတွေရောတက်ပေးမယ်အဲ့ဒါတွေကြတော့အချိန်တော့မညီညွတ်ပါဘူးဆိုတဲ့အချက်လက်တွေကိုသက်ဆိုင်ရာဟိုကျွန်တော်တို့ဟိုနေမော်နော်အမတ်တချို့နဲ့တော့ချိတ်ကပ်ပြီးတော့ပြောကြည့်ထားပါတယ်ဒါပေမဲ့ကျွန်တော်တို့လည်းတစ်ခါမှတရားဝင်တော့ဟိုခေါ်ပြီးဆွေးနွေးတော့မရှိသေးပါဘူးအဲ့လိုပဲအချိန်တော့မညီတဲ့ဥပဒေတော်တော်များများကျန်နေသေးတဲ့ဟာတော့မဖြစ်သင့်ပါဘူးအစိုးရနောက်တစ်ခုကလည်းဒီကျွန်တော်တို့ broadcast ပေါ့နော်ကျွန်တော်တို့အတန်လေးဆိုတာအထူးသဖြင့် radio tv ဆိုတာပမာဒီမှာလူအများစုနားထောင်နေဟာပါအဲ့ဒီအတွက်လူအများစုနဲ့ပို့ပြီးတော့အထူးသဖြင့် live တွေချပေးတဲ့ကိစ္စပေါ့နော်အခုပမာဒီမှာအရင် analog ကနေပြီးတော့ digital သွားနေပါတယ်ဟို live တဲ့အသစ်တွေပေါ်လာပါလိမ့်မယ်အဲ့ဒီတော့ပါတင်လာတော့အစိုးရချုပ်ကဲမှုတိတ်များပြီးတော့အထူးသဖြင့်တော့ဟိုကျန်တဲ့အစိုးရရက်ဖက်လူမှုအဖွဲ့အစည်းတွေအတွက် space မရှိသလိုဖြစ်နေတယ်သူတို့ပါဝင်မရှိသလိုဖြစ်နေတယ်အဲ့လိုချက်လက်တွေကိုကျွန်တော်တို့ပြန်ပြဖို့ကြိုးစားနေပါလေကြိုးလဲကြိုးစားပါလေဒါပေမဲ့အခုတတိတော့ကျွန်တော်တို့အပြင်ကနေပြီးတော့ပဲပြောလို့ရပါသေးတယ်တရားဝင်ပြီးတော့အဲဒီဟိုအစိုးရဌာနတွေကခေါ်ပြီးတော့နားထောင်တာပါညာတော့မရှိပါဘူးအဲလိုပဲနှိစက်ရကျွန်တော်တို့နဲ့ခင်တဲ့အမတ်တချို့နဲ့တော့တချို့တကယ်လည်းမဖြစ်သင့်ဘူးအများနဲ့လည်းဆိုင်တယ်နောက်တစ်ခုကလည်း DIA impact ပေါ့နော်သူရဲ့တက်ရောက်မှုကကြီးလို့ကျွန်တော်တို့အနေနဲ့ကြီးကြပြီးတော့တချို့တကယ်မဖြစ်သင့်တဲ့ဟာတွေကိုတော့ဟိုမထည့်ပါနဲ့ဆိုတာကိုတော့ကျွန်တော်ကြီးကပ်ပြီးတော့မထည့်နိုင်လို့စူးစမ်းလုပ်တိုင်းနေပါလားခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်လေးလိုက်ပေါ်မှာနောက်တူရှိပါတယ်ရှင်းနေဦးကျော်လင်းမှာရှင်းနေဦးကျော်လင်းအငငယ်ကြားရမယ်ထင်ပါတယ်ခင်ဗျာဟိုအငငယ်က
ဟုတ်ကဲ
့ဟုတ်ကဲ့ခပ်ဖြည်းဖြည်းလေးနဲ့အငငယ်ဥပဒေတောင်းအရာအငငယ်မြင်တဲ့အယူဆဒီဥပဒေကြားနဲ့ပတ်သက်လို့အငငယ်အမြင်ယူဆသိချင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာအဲ့လားခင်ဗျာဟိုကလောက်တူနေပြန်ပြောပြီးတော့ဒီမျိုးကိုလည်းပေါ်ဝင်လိုက်မှရေရကားတယ်ခေါင်းကလင်းရှိခုနေကျွန်တော်တို့ဒီမှာဆဲနေမှာပြန်ဆောင်လိုက်တယ်ဆဲကျွန်တော်တို့ဒီရေရှာတော့ဒီကဒီကရေရှာဖိမလာလိုက်သူကဘာလို့ဝင်ကျနေဆိုအပိုက်ဆိုးမှာပါရတယ်ကအဲ့တော့ကျွန်တော်တို့ right to a freedom of expression set like freedom of opinion အဲ့ဒါနဲ့ပတ်သက်လာရင်ဒီဘာပါလာလဲဆိုတော့ freedom of opinion without interference ဆိုတော့ဒီကဘာလို့ဆိုကနေဒီအပိုက်ကမရှိပြောရှေမရှိဒါလို့ဆိုဒီဘာလို့ very very ဒီဘာလို့ကဲချေခံပြီးတော့ဒီကျွန်တော်တို့ဖန်ပြီးရမယ်ဆိုတဲ့အချက်ကြီးကိုဒီအရင်ကဖရင်ထားပြီးတော့
ဥရိယင်းဆိုတဲ့ပုံပြရတယ်၄စားဘုံမှာမသိကမ္ဘာလူဝင်ကြရစားရည်ဆိုတာဒီကျွန်တော်တို့ဖာလို့ရှိချင်တဲ့ assembly 648ခုနဲ့ကဒီမှာဖဲနေချလိုက်တဲ့အပိုက်ကျင်းရစားရည်ဒီ project ကိုပြေးချပြီးတော့ဘုရားရေဖဲနေဆိုတာကိုဝင်ပြီးတော့ interference လုပ်ဦးမယ်ပြီးတော့မှကိုတို့ကနေပြည်တော်ကမရှိဆိုတော့ကျွန်တော်ဗမာပြည်မှာဆက်ဆက်ဒေသင်္ဂါမှာဆက်ဆက်လေးစားမအောင်တို့နိုင်ငံမှာတို့လုံးချင်တာလုပ်တယ်ဆိုတော့ဒီလူတွေကလူတွေကိုလူတွေလို့မမြင်တဲ့အပိုင်းနဲ့အုတ်ချုပ်ရတဲ့ကထားနဲ့ဥပဒေကြီးပြီးကျွန်တော်တို့အုတ်ချုပ်ခံတဲ့ဒီအရေးလောက်ခံတဲ့လူတွေမမြင်ရမှုနဲ့ဆိုရင်ဥပဒေအတွက်မဆောင်ဘဲနဲ့အမိန့်ပြန်နိုင်ရဖြစ်ကုန်တယ်ကြ။အဲဒီတော့ဥပဒေမှာအမိန့်ပြန်နိုင်မှမသိဘဲနဲ့ဒီလိုဥပဒေတွေဖြစ်ပေါ်လာတယ်ဆိုရင်ဒီဥပဒေတွေကတစ်ချက်လွတ်တဲ့အတိုင်းကျတဲ့ဥပဒေတွေဖြစ်တတ်ပါတယ်။ဒါကြောင့်ဘယ်လိုဝင်စီရစာရင်းကအကြီးကဖော်ပြထားတဲ့အနောက်ရှေ့မရှိအဲ့နည်းမြတ်ပိုင်းချမရှိဒီမီဒီယာတွေရုပ်လုပ်ခွင့်ကိုပေးရမယ်ဆိုတဲ့အချက်မှာကျွန်တော်တို့ကရုပ်သံဥပဒေတွေပဲပါပြီးသားပါ။ဒါကြောင့်ဒီလိုမျိုးကမ္ဘာလူကဘယ်ဟောင်းကြီးတွေကချပေးတဲ့ဥပဒေကြီးကစာရင်းကိုလူသားတွေမီဒီယာတွေကိုလည်းပေးရမယ်အပိုင်းကိုဒါတွေကိုပေးချိန်ပြီးတော့တို့ဟာဥရှိုးရင်းကလည်းလူကြီးတွေလူတွေကမ္ဘာနီဘော်ဒီတွေချပြီးတော့တို့ပြောတာကဥပဒေဖြစ်ရမယ်ဆိုတဲ့အချက်ကြီးကတော့တော်တော်အရေးကြီးပါတယ်ဥပဒေအစီအစဉ်ဥရောပမဟုတ်ပါဘူးအမိန့်ကြံတာကိုခေါ်ရတယ်ဒီအမိန့်ကြံတာဆိုတစ်ချက်လုံးမိန့်ကြံတာငါကြိတ်ကလုပ်တယ်ဆိုတဲ့ဥစ္စာကြီးကဥရောပမသိအမိန့်ကြံတာမသိကျွန်တော်ဒီမိုကရေစီနိုင်ငံကြီးလို့ပြောပြောပြီးတော့ဟိုရင်ခေါင်းကတပြားဟုံးကြီးကိုပြန်ပြီးဖွင့်တယ်လို့ပဲအမိန့်กว่าဆိုတာမျိုးကြီးတွေတော့တက်စင်းဥရောပမအမတ်အရေးကြီးပါတယ်
โอเคอูจอลินเจซุอายิตมาเลยครับเนี่ยจนกูตีหอกกูเสร็จตะคู่เมจิมาเลย NHK นี่เนี่ยดิโอนักงานจ้าปั่นสั่นมุยาไก่นงกั้นตัดท้าได้อัจฉะเล่ดีอุริจ้ามาป่าวาเลยปฐมาก็ตรุติเนี่ยแท้มา30ยาไก่นงแท้มาปูยอกรู้สู่วาเลยだแม้นอกไปตรุเปียงไล่อมยูดาลุตอก็เปลี่ยนพี่รอเปลี่ยนสินเนี่ยแท้มารอตีเซอุบรีเนี่ยอญีสู่ดาต้องมาเลยครับเนี่ยรอနိုင်ငံခြားပန်ဆိုင်မှုရာဂိုင်နှုန်းကန့်သက်တယ်ဆိုတဲ့ဒီဥပဒေကျမ်းပါအချက်လက်ကမြန်မာနိုင်ငံမှာလက်ရှိမီဒီယာဖွံ့ဖြိုးမှုကိုသွားပြီးတော့ထိခိုက်နိုင်လားတောင်းရှင်တခြားထောက်ပံ့နေရှိလားကိုတိဟဘယ်လိုမြင်ပါလဲခင်ဗျာ
အော်ဒီကိစ္စလေးဟိုကျွန်တော်ကတော့ဟိုလက်တွေ့ဖြစ်ပြနေတဲ့အနေအားပေါ်မှာပဲကျွန်တော်စဉ်းစားကြည့်နေပါတယ်ဘာလို့လဲဆိုတော့ဒီဥပဒေတွေကနောက်မှပေါ်လာတာဗျကျွန်တော်တို့တိုင်းပြည်မှာကဒီ broadcasting ဟိုမီဒီယာကအစိုးရပဲခြံထားတယ်အော်ကျွန်တော်အဲ့တော့အပဲအမြဲတမ်းစဉ်းစားရတယ်ဘယ်လိုလဲဆိုတော့အစိုးရပဲဒီကြံကြားရေးဝန်ကြီးဌာနပဲဘောကက်စင်းလုပ်တယ်ဖြစ်တတ်တာတစ်ခုလောက်သာရှိပါတော့အဲ့တော့သူတို့ကဒီလုပ်တဲ့အခါမှာခိစ္စပြောင်းလို့ဆိုတော့ပုဂ္ဂလိကပေးတဲ့အခါမှာသူတို့ကတတိထားပြီးပေးတယ်အဓိကတော့ပုဂ္ဂလိကဝန်ကလေးကြီးလာပြီးတော့သူတို့ကိုဒီကျွန်တော်တို့ဘောကက်စင်းရဲ့ဘက်မှာဒီ balance ပေါ့နော်ဒီချိန်ညှိကြောင်းသွားပြီးတော့အစိုးရမီဒီယာကလုပ်သွားပြီးပုဂ္ဂလိကမီဒီယာဒါအားကောင်းလာမှာလို့သူတို့ဆိုရပုံရတယ်အဲ့တော့မလို့ကျွန်တော်ထင်တာကဘာလို့ပုဂ္ဂလိကကဒီတော့အရင်းကြီးများတယ်အရင်းကြီးများတာကြောင့်ပုဂ္ဂလိကကအာလုံနိုင်မှုဖြစ်ခဲ့တယ်ဆိုတော့ဆက်ထားတဲ့ကြားထဲမှာဘာဖြစ်နေလဲဆိုတော့ပုဂ္ဂလိကကသူ့အတူဒီကိစ္စဒီပုဂ္ဂလိကလုပ်ငန်းရှင်တွေကဒီ broadcasting ကိုကိုယ်တိုင်မလုပ်နိုင်လို့နိုင်ငံကအရင်းကြီးလုပ်နိုင်မှုတွေဆွဲခေါ်လာတယ်ဆိုလို့ရှိရင်လုံနိုင်တဲ့အဲအရုပ်ပြတ်သက်သွားနိုင်တယ်ဆိုတော့ဒီနိုင်ငံကအရင်းကြီးလုပ်နိုင်မှုကသူက30ရာခိုင်နှုန်းတော့ထားတယ်ဆိုတဲ့သဘောရှိတယ်အများကြီးယူလာရင်ဒီပုဂ္ဂလိကဒီအတားအဆီးလုပ်ငန်းသူကြီးပါ။အ
ဲ့တော့
ဒီဟာလင်းလုပ်ပါတယ်ဆိုတော့ထင်တယ်။ဆိုတော့ဟို30ရာခိုင်နှုန်းကနေပြီးတော့ဒီဇဲဥပဒေလိုချိန်လိုက်တယ်ဆိုတော့လည်းပြောရင်ပြောရင်ဒါကတော့ကျွန်တော်တို့ investment law တွေမှာအခုဒီကျွန်တော်တို့ဒီ58ဟလာကျွန်တော်49ဆိုတဲ့တက်တနာမှာ58 49ကနေပြီးတော့နောက်ဆုံး case by case ပေါ့ဗျာ။ဟိုသူတို့လည်းလည်းသူတို့ commission ကနေပြီးတော့ဒီကျွန်တော်တို့ investment commission ကနေဆုံးဖြတ်မယ်ဆိုပြီးတော့လူပေါ်မှာမူတည်သွားတဲ့စနစ်ကအခုကျွန်တော်တို့ဖြစ်သွားတယ်ဆိုတော့ဒီကိစ္စကတော်တော်လေးဝေဝါးသွားတယ်ဗျဆ
ိုတော့
ဟို investment commission ကတနာပါဟာလာဒီဟာကိန်းတော့ညစ်တလာမဲ့သဘောရှိတယ်ဒီကျွန်တော်တို့နိုင်ငံသားချင်းညီညွတ်မှုကိုခေါ်ဖို့အဲ့တော့ပုဂ္ဂလိကလုပ်ငန်းရှင်တွေအနေနဲ့ဒီ broadcast media မှာဝင်ပြီးယင်းညွတ်မှု broadcast media ကိုဖွင့်ပြအောင်လုပ်ဖို့အရန်ခွန်လန်းနေသွားတယ်ဟောဒီနိုင်ငံပိုင်း media တွေကိုရှင်နိုင်တဲ့အရန်နေသွားတယ်ဆိုတော့ဒါကဟိုဒီမှာဒီ law မှာထိန်းထားတဲ့ point ပါ
တ
ကယ်တော့ချုပ်ပြီးပြောရမယ်ဗျာ broadcasting media တော့ကလက်ရှိရှိပြီးသားအစိုးရနဲ့အစိုးရကနေပြီးတော့အဲဘယ်လိုခေါ်မလဲဟိုပေးပါပေးထားတယ်စောတော့ကံပေးထားတယ်ပုဂ္ဂလိကတစ်ပိုင်း media တွေကဆက်သက်လုပ်ကိုင်နေပြီးတော့ channel ပုဂ္ဂလိကပြတ်တဲ့ပုဂ္ဂလိက media တွေနဲ့တိုးတက်ပြီးတော့ထူထောင်လာနိုင်မှုရှင်းပြလာနိုင်မှုအမတန်ခွင့်အားငယ်သွားတယ်ဥပဒေတူဖြစ်နေတာ
ဟုတ်ကဲ့ကိုသီးကကျေးဇူးပါကျွန်တော်အခုဒီဆွေးနွေးပွဲအတွက်ဆိုပြီးတော့တော်ရရှင်တူကပေးစာတစ်ခုပေးထားပါတယ်ကိုဦးရှမ်းပြည်နယ်တောင်ပိုင်းလို့ပြောပါတယ်သူစာနည်းနည်းရှိတော့ကျွန်တော်တို့အတူချုပ်ပြီးတော့နောက်ဆုံးဖတ်လေးပဲကုညာဝင်းရောင်နည်းလေးသူစာလေးဖတ်ပြပေးပါလား
ဟုတ်ကဲ့ခင်ဗျာအခုရုတ်တန့်ဥပဒေနဲ့ပတ်သက်လို့ပြည်သက်တူဦးပြည်ပ Consumer Shield ကဦးစားပေးသုံးသက်ကြည့်ချင်ပါတယ်ပ ရိသတ်မရှိဘဲဒီလုပ်ငန်းတွေဖွံ့ဖြိုးကျင်နေဆိုရင်တော့ဝါဒဖြန့်ချီတက်တဲ့မီဒီယာဖောင်းပွားမှုပါပဲတဲ့ဒီဥပဒေမှာ consumer right ဘလောက်များများပါတယ်လဲခြုံပြောရရင်ပရိသတ်ကအများစုကလူပိန်းတွေကအများစုပါရုပ်စွာအစုံအမြင်ကဆရာကောင်းလောက်အောင်ကြော်ညာလှိဝင်လာတတ်တာအခုရပိုင်းမြန်မာဘောလုံးပွဲတွေကိုဦးလိုက်တဲလိုက်အားပေးကြည့်ရှုနေတော့မှာကျွန်တော်တို့တောင်ကြီးတာဝါတိုင်ကဖြစ်တယ်လို့တော့ထင်ရတာပဲဂိုးသွင်းကန်ဒီအချိန်ကိုင်းဒီပါလောက်မီးမပြတ်ပဲလိုင်းပြတ်ကျသွားတာနှခါသုံးခါလောက်ရှိပါတယ်ကျွန်တော်တို့ကစောရကတက်ကျင်တဲ့အခါမှာချက်ချင်းပြန်ဖြည့်ရှင်းပေးနိုင်မယ်ဘလို့အခြေအနေမျိုးရှိရမယ်ဆိုတာပါစေခြင်းပါတဲ့ဗျာ
ဟုတ်ကဲ့ခင်ဗျာဒါကတော့ကိုရှမ်းပြည်နယ်တောင်ပိုင်းကသူ့ရဲ့အမြင်ကိုဒီဆွေးနွေးပွဲဆူပြီးတော့ပြပို့လာတာပါကျွန်တော်အခုကိုဒုစလတ်ကိုကျွန်တော်မေးချင်ပါလေအချိန်နဲ့သိမရပါဘူးခက်တူတူလေးပါအဓိက cross ownership နဲ့ပတ်သက်လို့ပါ cross ownership ကမပေးထားဘူးမြောက်ပြည်ဆိုရင်တော့ဒါစစ်တပ်ကပိုင်တာပါနော်သူတို့သတင်းမီဒီယာလည်းရှိတယ်ပရင့်လည်းရှိတယ်ဒါပေမဲ့လည်းဒီနှစ်ကာလလို multi media ခေတ်ကြီးမျိုးမှာ cross ownership ကန့်သက်တာနဲ့ပတ်သက်လို့ကိုဒုစလတ်ဘယ်လိုမြင်လဲကျွန်တော်တူတူလေးပေါ့10မိနစ်2မိနစ်စာလောက်မှတ်ချက်ပြပါဟုတ်ကဲ့
ခင်ဗျ cross ownership ကဟို Rupert Murdoch လို့သိပြီးတော့အရန်ကြီးရဲ့လူတွေအတွက်ဟို monopoly ပေါ့နော်တဝက်ကြီးမဟုတ်အောင်ကျွန်တော်နိုင်ငံတွေမှာလုပ်တတ်ပါတယ်ဒါပေမဲ့ဗိုလ်မာဒီမှာအဲ့လောက်ကြီးလေဝတီအောက်ထားတာလောလောဆယ်အစိုးရနဲ့ပတ်သက်တဲ့လူတချို့ပဲရှိပါတယ်အဲ့ဒါကြောင့်ကျွန်တော်ထင်တယ်မျိုးပုပ်လိကမှာအဲ့ဒါအစိုးရစရာအချက်လို့ကျွန်တော်သိမထင်ပါဘူးဘာဖြစ်လို့ဆိုတော့သူကပရင့်လုပ်တဲ့လူကဒီကျွန်တော်တို့ပုံနှိပ်ကအတန်နဲ့မတော်ဘူးဆိုတော့ပုံနှိပ်လုပ်တဲ့လူဘဝမှာဟိုတသိန်းကျော်ထုတ်တဲ့လူမရှိပါဘူးအမြင့်ဆုံးဟို70 9000ကျော်ပဲထုတ်ပါတယ်အစိုးရ2000ကျော်ထုတ်ပါတယ် circulation ရက်နေပါတယ်အဲ့လိုပဲကျွန်တော်တို့တခြားဟို TV မှာလည်းเออ public ก็ဆိုရဲကန္နာမရှိပါဘူးအဲ့တော့ကျွန်တော်ထင်တယ်ဘဝကျွန်တော်အဲ့ဒါအသိစိုးရင်ဇာကြီးတော့မဟုတ်ပါဘူးခင်ဗျာဒါပေမဲ့တကယ်တမ်းကျတော့ဟိုဒီ cross owner ship အစောက cross owner ship ဆိုရဲ consumer right ပေါ့နော်သူတိတ်ပြီးတော့ကြော်ညာတွေကြီးပဲတိတ်ညာပြီးတော့ content မကြည့်ရဘူး independent information flow မရှိဘူးဗျာလွတ်လပ်တဲ့သတင်းစီးစင်းမှုမရှိတာပို့ပြီးတော့ကြီးကြပါတယ် cross owner ship တဲ့ကျွန်တော်တို့ထင်တယ်ဟို editorial independent လွတ်လပ်တဲ့သတင်းဌာနတွေရှင်းတယ်မို့ပြည်သူတွေမှာ right to information လုံးဝဟိုအစိုးရလည်းကျင်းလို့ရမယ်အစိုးရလိုပဲ commercial ကျွန်တော်တို့ဒီစီးပွားရေးကလည်းကျင်းလို့တဲ့သတင်းကိုသတင်းတိုင်းရနိုင်တဲ့ channel တွေရှင်းတမ်းဖို့တော့ကတော့ကျွန်တော်ကပုဂ္ဂလိကကဏ္ဍအရေးကြီးပါတယ်အဲ့ဒါကြောင့်ကျွန်တော်ထင်တယ်ဘဝကြီးမှာလဝကြီးအောက်လောက်တဲ့စီးပွားရေးအကြီးမကြီးစေတဲ့အတွက်တချို့ကိစ္စတွေကိုသိပြီးတော့စိုးရိမ်တကြီးလိုက်ကြနေကြမလို့ပါဘူးဘယ်သူမှလည်းလဝကြီးမလုပ်နိုင်ပါဘူးအစိုးရနဲ့ပတ်သက်တဲ့လူတချို့ကလွယ်လို့ပေါ့နော်အဲ့ဒါကြောင့်မလို့ကျွန်တော်ထင်တယ်အဲ့ဒါအသိ issue တော့မဟုတ်ဘူးခင်ဗျာ
ဒါပေမဲ့လက်ရှိမြန်မာနိုင်ငံမှာပုဂ္ဂလိကပြောမယ်ဆိုလို့ရှင်မီဒီယာကြီးတွေပိုင်တဲ့ဟာကဥပမာ Skynet လို့ဟာမျိုးပေါ့နော်သူတို့ခက်ကြီးကြီးရှိပါတယ်အဲ့တော့ဒါမျိုးတွေက monopolize လုပ်သွားမနိုင်ဘူးလ
ားသူတို့ကတော့တရင်မလုပ်ပါဘူးခင်ဗျာအခုတည်း Skynet ကလုပ်တာ spot လုပ်တယ် MRT ကအနေတိတ်မလုပ်တယ်တရင်ကို MRT ကြီးကယူပါတယ်ခင်ဗျာတရင်နဲ့ပတ်သက်ရင်တော့အဲ့တော့သူတို့ကတရင်ကိစ္စမှာတော့သူတို့မပေးထားသေးပါဘူးအဲ့တော့ပေးထားတဲ့ space ထဲမှာတကယ်တမ်းအစိုးရကျွန်တော်ပြောတယ်အစိုးရပဲတရင်လုပ်မယ်အစိုးရအစိုးရနဲ့နှီးတဲ့လူတွေကြတော့ကလေးလုံးမယ်ဟိုအန်တတိတ်မန့်လုံးမယ်အဲ့ဒါကြတော့လေအစောကပြောတယ်ကွန်ဆူမားတွေကမကောင်းပါဘူးခင်ဗျတကယ်တမ်းကြတော့ ambiguous independent တဲ့င်းနေပြည်သူတွေရရှိဖို့အရေးကြီးပါတယ်ကျွန်တော်အစောကပြောလို့အစောကထုတ်ခိုက်မှုရောဒီ commercial interest ကိုကင်းတဲ့ကျွန်တော်တို့ဒီဟိုနေမှာနော်စီးပွားရေးအရာလုံးတော်မှုကင်းတဲ့ဟာတွေပါလက်ရှိဖြစ် Skynet ကိုနေဟာလုတ်တဲ့တဲ့င်းဆိုတာတိတ်မရှိပါဘူးဘာလို့ဆိုတော့အကောင်လုံး prime time နေမှာ MTV ကလုတ်တဲ့တဲ့င်းတွေပဲပြန်ပြပါတယ်အများစုကအဲ့တော့ဖြစ်တင်တာကတော့လွတ်လပ်တဲ့တဲ့င်းနေလွတ်လပ်တဲ့ပုဂ္ဂလိက independent editorial independent ကျွန်တော်တို့ editor ရဲ့လွတ်လပ်စွာသတင်းစီးစင်းမှုကဏ္ဍကိုဖွံ့ဖြိုးတိုးတက်ဖို့လိုပါတယ်အဲ့ဒါအတွက်ကိုလည်းဖွင့်ပေးသင့်ပါတယ်ဗျာ
ဟုတ်ကဲ့ကျွန်တော်သွားရှင်နေရှင်းအောင်လည်းပြောချင်တာလေ cross ownership ဆိုတာကတော့ဒီတစ်ဖက်ကဒီရုပ်သံလွှင့်ကိုလုပ်နေတဲ့ဒီစီးပွားရေးလုပ်ငန်းတွေအနေနဲ့တစ်ဖက်မှာဒီ printed media ဒီသတင်းစာ journal လို့ဟာမျိုးပိုင်တဲ့ဟာမျိုးတွေနဲ့သူတို့ကန့်သက်ထားတဲ့သဘောပါအဲ့တော့ကုသဟအမြင်မေးချင်ပါတယ်ခင်ဗျာဒီ cross ownership ကန့်သက်မှုနဲ့ပတ်သက်လို့ကုသဟဘယ်လိုမြင်ပါလဲ
အိုကိုတောင်းလို့ရဒီကိစ္စဘာကြီးမှသိမခတ်ပါဘူးဟို cross owner ဖြစ်လို့လို့မရဘူးဆိုလို့ရှိလို့ရှိလို့ရှင်လဲသူကဟိုနောက်ဆက် covid တခုထောင်ပြီးတော့လုပ်လဲလဲရပါတယ်ဟိုလူနာမဲ့ခွဲလို့လဲရပါတယ်ဒါသိကြတနာမဟုတ်ဘူးကြတနာကျွန်တော်မြင်တာကဘာလဲဆိုတော့ဟိုအခြားလူတွေပုဂ္ဂလိကတွေကအာလုပ်ဖို့အရန်ခက်ခဲရှိတယ်ဒီကြားထဲမှာ cross owner ရှင်လဲပဲပြောချင်တာတစ်ချက်ကဘာလဲဆိုတော့ဟိုရတော့တော့ဒီလူပြောင်ခဲရနေပြီးတော့ဒါမှမဟုတ်ဖွဲ့စည်းတစ်ခုတည်းရနေပြီးတော့တရင်စာလည်းလုပ်မယ်အဲ့ဒါဒီဟိုပုဂ္ဂလိကကိုကြတော့ဒီတရင်စာလည်းတရင်စာလုပ်ရင် TV မလုပ်ရဘူးရေဒီယိုမလုပ်ရဘူးရေဒီယိုလုပ်ရင်တရင်စာမလုပ်ရဘူးလို့ကန့်သက်ထားတယ်ဘောတော့ဒီနှစ်ခုလုံးမပိုင်အောင်ဆော့ဆိုတာချင်းမလုပ်ရဘူးလို့မြင်တယ်ဆိုတော့ဘလို့လဲမှာတော့အဲ့ဒီလိုလုံးထိုင်နေဟာပြောရမှာရှိသေးတယ်ဆိုတော့ကျွန်တော်တော့
ဟိုကိုတော့ဆိုလိုက်ပြောသလိုပဲဒီကိစ္စအဲ့ issue မဟုတ်ဘူးဗျာဟိုတချို့လုံးနိုင်တဲ့သူတွေကကြတော့လေလူနာမည်ခွဲပြီးတော့လာကိုမီနာမည်ခွဲပြီးလုပ်သွားနိုင်တယ်ပေါ့ဗျာဆိုတော့ဒါကသိပြီးကျွန်တော်ကတော့သိပြဿနာမရှိလို့တဲ့တခုပဲကျွန်တော်ပြောချင်တာကဒီကျွန်တော်တို့ကြံကြားရေးရနေပြီးတော့ဝင်ကြီးရနေပြီးတော့ဒီကြီးကျက်တဲ့အဖွဲ့တွေမှာပါပြီးတော့တစ်ဖက်မှာကျွန်တော်တို့ဒီအများပြည်သူတွေနဲ့ဒီကျွန်တော်တို့ဒီအများပြည်သူဝေဖန်မှုလုပ်ငန်းဆိုပြီးတော့ဒီဝေဖန်မှုလုပ်ငန်းတန်ကြားထုတ်လွှင့်နေတဲ့လုပ်ငန်းဆိုပြီးတော့တစ်ဖက်ကဒီ service ကိုလုပ်နေတဲ့ financial လည်းကြံကြားရေးပဲဖြစ်နေတဲ့အားလို့ကြတော့ house owner ဖြစ်တဲ့ကိုပို့ပြီးကျွန်တော်ကွန်ဆန်ပို့ဖြစ်တယ်ပို့ပြီးဟိုပေါ်တော့စိတ်ပူမှုတယ်ဘာလို့ကြီးကျက်တဲ့အဖွဲ့ကလည်းဒီကလူတွေပဲဖိုင်တဲ့မီဒီယာတခုကရှိနေတယ်ဆိုတဲ့ကိစ္စကတော့ကျွန်တော်ပို့ပြီးအိုက်တာပို့ပြီးသိုးရင်ပို့ရရှိတယ်လို့ကျွန်တော်မြင်တယ
်ဟုတ်ကဲ့ကျွန်တော်နောက်ဆုံးကိုတိုးဆက်လာမိချင်ပါတယ်ခင်ဗျာအခုဒီဥပဒေဂျမ်ပါအချက်လက်တွေရဆိုရင် DVB အနေနဲ့ပြောမယ်ဆိုရင်တော့လက်ရှိမြန်မာနိုင်ငံထဲမှာပုဂ္ဂလိကသတင်းလုပ်ငန်းကိုဦးစားပေးတဲ့ရုပ်တံအကြီးဆုံးလို့ပြောရမယ်ထင်ပါတယ်အဲ့တော့ဘယ်လောက်ထိအကန့်အသတ်ရှိသွားနိုင်လဲ
ကျွန်တော်ထင်ပါတယ်တော်တော်ရှိပါတယ်ဒါကဆိုတော့ဟိုစွတ်ချမှာလည်းရှိတယ်အဲ့လိုပဲ license ပေးမဲ့လူတွေပေါ့နော် license ပေးမဲ့လူတွေဆိုတာလည်းအစွတ်လူအများစုအဲ့လိုပဲပုံလေးကတယောက်ပဲသာပါတယ်ခင်ဗျာသူကတော့ရုပ်မြင်တန်ကြားလုပ်ငန်းရှင်များတဲ့တယောက်၁၁ယောက်ပါပါတယ်အဲ့ကလိုင်စင်ပေးမဲ့ governing body ဗုဒ္ဓ authority မှာ၁၁ယောက်ထဲမှာအပြင်၂ယောက်ပဲပါတယ်ကွန်ပျူတာအသင်းရှင်ကတယောက်၊ဆိုနေကတယောက်အဲ့တော့ကျန်တဲ့အကုန်လုံးကအစိုးရဆိုတော့အဲ့လူတွေကဘယ်သူတွေကိုရွေးချက်ပေးမလဲအဓိကတော့ပုံလေးကအခန်းကဏ္ဍကိုကျင်းသွားစေပါတယ်နောက်တစ်ခုကလည်းအဲ့ဒီအပြင်ကျွန်တော်တို့ PSM law ဆိုတာရှိပါတယ် public service media အများပြည်သူဝန်ဆောင်မှုအဲ့ဒီမှာအရင်နိုင်ငံပိုင်ဟာတွေကိုအဲ့ဒီမှာထည့်ထားပါတယ်အခုကျွန်တော်တို့ဝင်နေမတူပါဘူးကျွန်တော်တို့ဒီအတန်နဲ့အားလဲဆိုတော့ကျွန်တော်တင်တဲ့ပုဂ္ဂလိကတွေရဲ့အခန်းကဏ္ဍကိုတော်တော်ကျင်းပြီးတော့တိတ်ပြီးတော့ space မရှိသလောက်ဖြစ်တယ်နောက်တစ်ခုကမရှင်းလင်းမှုမရှင်းလင်းမှုဆိုတာဟိုနိုင်ငံအစိုးရပြောတဲ့နိုင်ငံညာ investment အစားတကယ်မှဘလောက်ကိုပဲပေးမယ်ဟိုဥပဒေတစ်ခုက law need to be precise အဓိကဖြစ်ရပါတယ်ဘယ်ဟာကိုကွင့်ပြုတယ်ဘယ်ဟာကိုကွင့်မပြုအခုကတော့ဘယ်ဟာကိုကွင့်ပြုတယ်ဆိုတာအတိတ်မရှင်းဘူးဘယ်ဟာကိုကွင့်မပြုဆိုတာအတိတ်မရှင်းမနဲ့အကျိုးအကျိုးစီးပွားကာကွယ်ရတဲ့ဘက်တွေညာနေတယ်ဥပဒေလိုပဲမြင်ပါတယ
်ပုဂ္ဂလ
ိကကျွန်တော်တို့မှမဟုတ်ပါဘူးတခြားအစ်စ်ပေါ်လာမဲ့ဟိုဘရိုကာစာပေါ့နော်ကျွန်တော်တို့အတန်နဲ့လုပ်ငန်းရှင်တွေအတွက်ကိုပါပို့ပြီးတော့သိပ်ပြီးတော့အခွင့်အလမ်းမဖွင့်ပေးတာပဲနဲ့လက်ရှိရှိတဲ့စီးပွားရေးဒီအတန်နဲ့မီဒီယာစီးပွားရေးအကျိုးစီးပွားကိုပဲလက်ပတ်ကာကွယ်ထားတယ်လို့ကျွန်တော်တို့မြင်ပါတယ်ဟုတ်ကဲ့ပါ
ကျွန်တော်တို့ daily life စီစဉ်အခုက
ပြည်လူအစ်စ်တဲ့ new camera ကိုလည်းသိပ်ပေးတဲ့ space မတွေ့ပါဘူးခင်ဗျ
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ် daily life စီစဉ်ကျွန်တော်တို့ချိန်လည်းပြည့်သွားလို့ပါအဲ့တော့ဆွေးနွေးကြတဲ့အထဲမှာကျွန်တော်ပိုလီကသတင်းမီဒီယာကိုသွားပြီးတော့ဟိုထိကြိုက်မှာစိုးရိမ်တာကိုတော်များသတိထားမိပါတယ်ခင်ဗျသက်ဆိုင်သူတွေကြားမိမယ်ထင်ပါတယ်ကျွန်တော် daily life စီစဉ်ဒီမှာပဲညနာခွင့်ပြီးပါပေါင်းဆွေးနွေးပေးတဲ့လူတွေအားလုံးကျွန်တော်ကျေးဇူးအများကြီးတင်ပါတယ်ခင်ဗျ
ကိုယ်တိုင်ညဦးစီစဉ်ဆွေးနွေးတင်ဆက်ခဲ့တဲ့အင်္ဂါညတရရဲ့လေးလိုင်းအစီအစဉ်ကိုနားဆင်ကြရတာပါခင်ဗျာအခုတော့သတင်းကျဉ်းချုပ်ကိုကိုအောင်ကပြောပြပါမယ
်စီးရီးယားနိုင်ငံတွေက IS Islamic ဆွေရောက်ဖွဲ့တွေကိုစစ်ပတ်ထောက်လှမ်းရေးလေယာဉ်တွေတုံးပြီးစုံစမ်းထောက်လှမ်းဖို့အစီအစဉ်တွေစတင်တော့မယ်ကြောင့်ဗြိတိန်နိုင်ငံကပြောပါတယ် IS စစ်သည်ကြတွေကိုနှိမ်နင်းနေတဲ့ American ဥဆောင်တဲ့အဖွဲ့တွေမှာဗြိတိန်နိုင်ငံအနေနဲ့ကြေကြေပြန့်ပြန့်ပူးပေါင်းပါဝင်ဆောင်ရွက်တာဖြစ်တယ်လို့ဗြိတိန်ကာကွယ်ရေးဝန်ကြီး Michael Fallon ကပြောပါတယ်ဒီအစီအစဉ်မှာအဝေးဒိန်းထောက်လှမ်းရေးလေယာဉ်တွေနဲ့တခြားထောက်လှမ်းရေးယင်တွေကိုလည်းအသုံးပြုသွားမှာဖြစ်ပါတယ်။ယူကရိန်းအရှေ့ပိုင်းမှာဒီနှစ်အတွင်းလူခွင့်ချိုးဖောက်မှုတွေရာဇဝတ်မှုတွေဖြစ်ခဲ့တယ်လို့အဓိကနိုင်ငံတကာစောင့်ကြည့်ရေးအဖွဲ့ကြီးနှစ်ခုကစွပ်စွဲလိုက်ပါတယ်။ယူကရိန်းအရှေ့ပိုင်းမှာရုရှားလိုလားသူခွဲထွက်ရေးသမားတွေနဲ့အစိုးရတပ်တွေကြားထိတိုက်တွေ့ခဲ့ကြတဲ့ဧပြီလကစလို့လူပေါင်း 3,500 တည်ဆုံးခဲ့ပြီးဖြစ်ပါတယ်။တောင်အာဖရိကအပြေးချန်ပီယံအော့စကာပစ်စတိုရီယာစာသူချစ်သူရီဗာစတင်ကမ်ကိုတနက်နေ့ပြစ်ဒဏ်မှုနဲ့တောင်အာဖရိကတရားသူကြီးတူကထောင်ဒဏ်ပြစ်ဒဏ်၅မှတ်ထောင်ဒဏ်၅နှစ်ပြစ်ဒဏ်ချမှတ်လိုက်ပါတယ်အခုခါမှာသူဒီပြစ်ဒဏ်တွေကိုခံရမဲ့မန်ဖူအချင်းထောင်ကိုခေါ်ဆောင်သွားပြီးဖြစ်ပါတယ်ခင်ဗျာ
ကျေးဇူးပါခင်ဗျာသတင်းချင်းညုတ်ကိုကိုအောင်ပြောပြခဲ့တာပါဒီနေ့ညအစီအစဉ်ထုတ်လို့ယူမှုကမတ်ဆူမွန်ဖြစ်ပြီးအတန်းနှင့်အင်ဂျင်နီယာကတော့ Vasco Borarek ဖြစ်ပါတယ်ကျွန်တော်ကတော့ညဝင်းအောင်ပါ VOA American တန်ကည9:00-10:00အထိအခုထုတ်လွှင့်ခဲ့တဲ့အစီအစဉ်ကို line မီတာ24 25 32 51တို့ကနေတင်ဆက်ခဲ့တာပဲဖြစ်ပါတယ်သောရရှင်နေအားလုံးဘေးအန္တရာယ်ကင်းဝေးပြီးစိုးရိမ်မှုကင်းနိုင်ကြပါစေ VOA ကိုနားဆင်အားပေးတဲ့အတွက်ကျေးဇူးပါခင်ဗျာ
This program has come to you from the Voice of America, Washington.